Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ်မေလ29ရက်စနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Flight Meter 32 40 49ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျားသက်ပါဒီမနက်ခင်းသတင်းတွေကိုမအီတန်စင်နဲ့အတူကြီးညာပေးမှာပါအီတလီမှာကျင်းပနေတဲ့ G7 ထိပ်သီးညီလာခံမှာရာသီဥတုပြောင်းလဲမှုပြဿနာကိုထိတ်တန့်ဦးစားပေးဆွေးနွေးကြပါတယ်ဗြိတိန်ဘုံပေါက်ကွဲမှုဆိုင်ရာလက်ဝဲသတင်းတွေပေါက်ကြားမှုမျိုးနောက်ထပ်မှဖြစ်အောင်လှုံ့ဆော်ပေးပါမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကကတိပေးလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေမှာနိုင်ငံခြားသားတွေဖြစ်တဲ့စင်ကာပူနဲ့မလေးရှားနိုင်ငံသားတွေပါပါဝင်နေတယ်လို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်တရုတ်နဲ့နယ်စပ်ချင်းထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသမှာအိန္ဒိယနိုင်ငံရဲ့အရှေ့ဆုံးတံတားစ်ဖွင့်ပွဲအခမ်းအနားမနေ့ကကျင်းပရမှာတော့ဝန်ကြီးချုပ်မိုဒီဘာတွေပြောသွားပါသလဲ
ဟာရေးပါရစီကဝတ်တာခရီးဟိုတီဟဲ
ဒါကတော့နိုင်ငံကာကွယ်ရေးအတွက်သာမကစီးပွားရေးအခြေအုံနဲ့တိုးတက်စေတဲ့မဟာဗျူဟာမြောက်တံတားကြီးဖြစ်ကြောင်းပြောသွားတာပါနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်နေပြည်တော်မှာမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပထမဆုံးချိန်တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်လို့မြောက်ပိုင်းတိုင်းသောလက်နက်ကိုင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တွေဘာတွေပြောကြသလဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်ဒါအပြင်စနေနေ့နဲ့ခင်းအပတ်စဉ်ကဏ္ဍတွေကိုလည်းကြားရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်ဤတန့်စင်တို့ကအရင်ဆုံးပြောပြမှာပါရှင
် G7 ဆက်မှုထိပ်သီး9နိုင်ငံရဲ့အီတလီနိုင်ငံဆစ်စလီကျွန်းမှာတောက်ကြံနဲ့ကျင်းပခဲ့တဲ့ညီလာခံမှာအဓိကအခြေတင်ပြောကြတဲ့ကိစ္စရပ်ကတော့ဥတုရာသီပြောင်းလဲမှုဖြစ်ပါတယ်ဒါပေမဲ့ American နဲ့ Britain နဲ့နိုင်ငံစလုံးကအစိုးရအရာရှိတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူစရာကြီးကြီးမားမားမရှိပါဘူးလို့ညွှန်ဆိုခဲ့ပါတယ်ခေါင်းဆောင်တွေကရာသီဥတုဆိုင်ရန်ပြဿနာအတွက်ကောင်းကောင်းဆွေးနွေးနိုင်ခဲ့တယ်လို့ Britain ဝန်ကြီးချုပ် Theresa May ကသတင်းတောက်တွေကိုပြောပါတယ်ဒီကိစ္စဟာတိတ်ကိုအရေးကြီးကြောင်း American သမ္မတ Donald Trump အပါဝင်ဆွေးနွေးသူအားလုံးကတန်တရာမရှိကြပါဘူးလို့ဖြစ်ဆက်ပြောပါတယ်လွန်ခဲ့တဲ့နှစ်နှစ်တုန်းက American မှာလက်မှတ်ရေးထိုးခဲ့တဲ့ Paris သဘောတူညီချက်အတိုင်းဖန်လုံရင်တန်းွယ်ထောက်မှုရှော့ချဖို့အတွက်ဆက်ပြီးလှုပ်တင်မတဲ့အခုအစည်းအဝေးမှာခေါင်းဆောင်တွေရဲ့ပြောကြားချက်ပေါ်မှာမူတည်ပြီးသမ္မတ Trump ကဆုံးဖြတ်မှာဖြစ်ကြောင်းသမ္မတရဲ့စီးပွားရေးအကြံပေးဖွဲ့ခေါင်းဆောင် Gary Cohen ကပြောပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကကမ္ဘာကြီးပုံနှိပ်လာမှုဟာလူသားတွေကြောင့်ဆိုတာကိုသမ္မတကလက်မခံခဲ့တဲ့သမ္မတ Trump ကအခုဆွေးနွေးပွဲမပြီးခင်ဆုံးဖြတ်ချက်တစုံတရာချမှာမဟုတ်ဘူးလို့ထရမ်အစိုးရအဖွဲ့အရာရှိတွေကပြောပါတယ် G7 ဆက်မှုထိပ်သီး9နိုင်ငံကမ္ဘာရာသီဥတုပြောင်းလဲမှုရဲ့ချင်းချောက်မှုကိုလွန်ခဲ့တဲ့ဆယ်နှစ်ကျော်ကာလကလေးကအတိမတ်ပြုလက်ခံခဲ့တာဖြစ်ပါတယ်ဒီပါရီသဘောတူညီချက်ကိုတော့လုံးဝအကောင့်ထဲပို့ဖို့လိုအပ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောပါတယ်
ဒါစင်းနဲ့ချီတဲ့ Coptic Creek နဲ့စီးနင်းလာတဲ့ Basque တစင်းကိုအီဂျစ်နိုင်ငံကရိုမြို့တော်မှာတနက်သမားတွေကပြစ်ခတ်တိုက်ခိုက်ပြီးလူများသေဆုံးခဲ့ရမှုကိုတုံ့ပြန်တဲ့အနေနဲ့ Liberal နိုင်ငံမှာ Islamic တနက်သမားသဘုံတွေကိုလေ့ကျင့်ရသဘုံတွေချေကုပ်ထားတဲ့နေရာလို့ယူဆရတဲ့နေရာကိုအီဂျစ်ကလေကြောင်းကနေတိုက်ခိုက်လိုက်ပါတယ်။တက္ကနာရကိုဖျက်ပြီးတော့ဖျားเจ้าကိုလာတဲ့ Coptic Creek တွေရဲ့ Basque ကိုမျက်နှာဖုံးအုပ်လူတနက်သမားတွေကဝင်ရောက်ပြစ်ခတ်ခဲ့ပြီးတော့အဲ့လိုတုံ့ပြန်တိုက်ခိုက်မှုကိုတမAbdul Fattah LCC ကရုပ်မြင့်တန်းကြားကနေတင်ပြညာခဲ့ပါတယ်။တနက်သမားတွေလက်ချက်ကြောင့်အနည်းဆုံးလူ28ယောက်သေဆုံးခဲ့ရပါတယ်။စစ်ချေဆိုင်နေရာတွေကိုပြင်းထန်တဲ့တိုက်ခိုက်မှုဆောင်ရွက်ထားတဲ့အကြောင်း Liberal ကနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်မှုကိုရည်ညွှန်းပြီးတော့ LCC ကပြောပါတယ်။အကြမ်းဖက်သူတွေရဲ့စစ်ချေဆိုင်စခန်းတွေကိုတိုက်ခိုက်ဖို့အီဂျစ်ကတွန့်ဆုတ်နေမှာမဟုတ်ဘူးလို့လည်းပြောပါတယ်။
တနင်္လာနေ့ဗြိတိန်နိုင်ငံမန်ချက်စတာအားကစားရုံအသေးခံဘုံဖောက်ခွဲမှုအပြီးအရေးပါတဲ့ထိလွယ်ရှလွယ်သတင်းချက်လက်တွေပေါက်ကြားမှုအတွက် American ပြည်ထောင်စုမှာလုံးဝတာဝန်ရှိပါတယ်လို့ American နိုင်ငံချိုင်းဝန်ကြီး Rex Tillerson ကပြောပါတယ်။ British အရာရှိတွေဘက်ကထုတ်မပြောသေးတဲ့ချက်လက်တွေကို American သတင်းစာတွေကဖော်ပြခဲ့တာအတွက်အရာရှိတွေကမကျေနပ်ကြောင်းထုတ်ဖော်ပြောဆိုခဲ့တဲ့နောက်မှာတောက်ကြံနေလန်ဒန်ကိုတောက်ရောက်ခဲ့တဲ့သူ့ရဲ့ပထမဆုံးတရားဝင်ခီးစင်မှာဝန်ကြီး Tillerson က American ပြည်ထောင်စုအနေနဲ့ခုလိုသတင်းပေါက်ကြားမှုအတွက်စိတ်မကောင်းဖြစ်ရတယ်လို့ပြောပါတယ်။သမရကလည်းဒီကိစ္စကိုပြင်းပြင်းထန်ထန်ရှုံချခဲ့ကြောင်းနဲ့ဒါကိုချက်ချင်းအရေးယူဆုံးဆန်းစစ်ဆေးဖို့နဲ့အခုလိုလူသိရှင်ကြားဖြင့်အချက်လက်တွေပေါက်ကြားမှုမှာတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုခဲ့တယ်လို့လည်းဝန်ကြီးကပြောပါတယ် အခုလိုပေါ့ကြမှုကြောင့်ဗြိတိရှ်အစိုးရအနေနဲ့ဒီဘုံဖောက်ခွဲမှုနဲ့ပတ်သက်တဲ့ထောက်လိုင်းသတင်းတွေအမေရိကန်ကိုမျှဝေမှုကိုရပ်ဆိုင်းပစ်ခဲ့တာပါဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေရိုတွေ့ဆုံပြီးသမ္မတထရမ့်ကထောက်လိုင်းသတင်းချက်လက်တွေမပေါ့ကြအောင်လုပ်ပါမယ်လို့ဂရုပေးခဲ့တဲ့နောက်ချက်ချင်းပဲပြန်ပြီးမျှဝေခဲ့တာပါ
ဒီတဲ့ရင်ပေါ့ကြမှုအတွက်ရေစုံမြေပြလိုက်မယ်လို့သမ္မတထရမ့်ကဂရုပေးပြီးတရားရေးဌာနကိုတိကျစွာပြည့်ပြည့်စုံစုံတုံ့တက်ပေးဖို့ညွှန်ကြားခဲ့ပါတယ်။ဝန်ကြီးတယ်လန်ဆိုင်ကလည်းနှစ်နိုင်ငံကြားလက်ရှိအထူးဆက်ဆံရမမျှော်လင့်မဲ့ဒီအကြောင်းမူလဖြစ်ရဖြစ်ရကြောင့်ပြက်ပြဲသွားတာမျိုးလုံးဝမဖြစ်နိုင်ပါဘူးလို့ပြောကြားခဲ့ပါတယ်။
ကနဟာဖက်ဒရယ်အစိုးရရဲ့အပို့သုံးဝင်လိန်လယ်မှုနဲ့လွဲသုံးစားမှုတွေကိုစစ်ဆေးတင်ပြရတဲ့Cause of Action လို့ခေါ်တဲ့စောင့်ကြည့်ရေးအဖွဲ့ရဲ့ဒုက္ခတာဖြစ်ပါတယ်။အစဉ်လာရှိတဲ့အမှုလအရာရှိဖြစ်တဲ့ကနဟာအစိုးရရဲ့စွမ်းရည်လင်းဟင်းနေတဲ့အချက်တွေကိုစုံစမ်းစစ်ဆေးရတဲ့အောက်လွှတ်တော်ရဲ့ကြီးကြပ်မှုကော်မတီနဲ့အထက်လွှတ်တော်စုံစမ်းစစ်ဆေးရေးအမြဲတမ်းကော်မတီမှလည်းတာဝန်ထမ်းဆောင်ခဲ့ပူပါတယ်။ကနဟာကိုရွေးချယ်ဖို့အတွက်တော့အထက်လွှတ်တော်ကအတည်ပြုရမှာဖြစ်ပါတယ်ရှ
UAE American Fan မနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 932စိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဘက်မှာစိုင်းလန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American တရားမနေ့ခင်းတဲ့တွေကိုဆက်လက်ကျင်းညာနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာ IS စစ်တေကျော်တွေနဲ့ဆင်နွှဲနေတဲ့လက်နက်ကင်ပုံကန်သူတွေထဲမှာနိုင်ငံရခြားကလာတဲ့တိုက်ခိုက်ရေးသမားတွေပါဝင်နေပြီးဒီထက်မှာစင်ကာပူနိုင်ငံသားတွေပါပါဝင်နေတယ်လို့ဖိလစ်ပိုင်စစ်တပ်ကတောက်ကြံနေမှာပြောပါတယ်။ဖိလစ်ပိုင်နိုင်ငံတဲ့နိုင်ငံရခြားကလာတဲ့တိုက်ခိုက်ရေးသမားတွေရှိနေတာကာလအတော်ကြာနေပြီဖြစ်ပြီးသူတို့ဟာအကြမ်းဖက်ဝါဒနဲ့ဆင်နွှဲနေတဲ့အကြမ်းဖက်မှုတွေဘုံလုတာတွေကိုအကူအညီပေးနေတယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ် Restituto Padilla ကသတင်းစာဆင်နွှဲပွဲမှာပြောပါတယ်။မာရာဝီမှာလာရောက်တိုက်ခိုက်သူတွေထဲမှာမလေးရှားနိုင်ငံသားတွေစင်ကာပူနိုင်ငံသားတွေပါနေပြီးအများပြားလေးတည်ဆုံခဲ့ရတာပါ။တည်ဆုံသူစစ်သွေးကြ12ဦးရှိကြောင်းအတည်ပြုနိုင်ခဲ့ပြီးအဲ့ဒီထက်ကထက်ဝက်လောက်ဟာမလေးရှား၊အင်ဒိုနီးရှားနဲ့တခြားနိုင်ငံတွေကလာရောက်တဲ့နိုင်ငံခြားသားတွေလို့ဗိုလ်မှူးချုပ်ကပြောပါတယ်။ပြီးခဲ့တဲ့လအနည်းငယ်လောက်ကလေးကစစ်စင်ရေးတွေအတွင်းတည်ဆုံကြတဲ့စစ်သွေးကြတွေထဲမှာနိုင်ငံခြားသားတွေပါဝင်နေတာကိုသိကြရပြီးဖိလစ်ပိုင်အစိုးရကဒီနိုင်ငံတွေနဲ့အစိုးရတွေနဲ့ဆက်တဲ့ပြီးလိုအပ်တဲ့အကူအညီတွေကိုရယူခဲ့တာဖြစ်ပါတယ်။ကက်တစ်ဘာသာဝင်အများပြားနေထိုင်တဲ့ဖိလစ်ပိုင်နိုင်ငံမှာမွတ်စလင်မျိုးဖြစ်တဲ့မာရာဝီကိုအင်ကာနီကမော်ဒီအစ္စလမ်စစ်တွေးကြအရောက်တရာကျော်ကလက်မကြီးတွေတရားတွေတိမ့်ပြီးတော့တရားခံဖမ်းဆီးမှုတွေလုပ်ပြီးမြို့ကိုတိမ့်တာပါ။တမရကအဲ့ဒီဖိလစ်မျိုးရှိရာဖိလစ်ပိုင်တောင်ပိုင်းမန္တနာကိုကျွမ်းဆွတဲ့စစ်အုပ်ချုပ်ရေးကိုကြီးညာခဲ့ပါတယ်။
ကာဇာကန်မြောင်ဒေသမှာအကြမ်းဖက်မှုပြိပခါတွေပေါ်ပေါက်လာလူနီးနီးအခြေအနေရှိကြောင်းကိုအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဖြစ်စဉ်ဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကတောက်ကြနေမှတတိပေးလိုက်ပါတယ်။ပြိပခါနောက်တစ်ခုဖြစ်မယ်ဆိုတာကိုသတိကြီးနေကာဇာဒေသမှာဆက်သွားနေရတာလို့နီကိုလေးမလာဒေနော့ဖ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြောပါတယ်။ဒီပြိပခါတွေဖြေလျှော့ရေးချက်ချင်းမလုပ်ဆောင်ဘူးဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးများစွာထိခိုက်စေမဲ့အရေးခင်ဖြစ်ပေါ်လာမယ်လို့ဒီကနေ့မှလုံခြုံရေးကောင်စီကိုတတိပေးလိုက်တဲ့အကြောင်းသူကဗီဒီယိုကတစ်ဆင့်ပြောဆိုလိုက်ပါတယ်။ဟာမတ်စ်အဖွဲ့ထိန်းချုပ်ထားတဲ့ဂါဇာဒေသမှာဖာတာနဲ့ဟာမတ်စ်တို့ကြားနိုင်ငံရေးလွန်ဆွဲမှုကြောင့်ဂါဇာဒေသရဲ့လူသားချင်းစာနာမှုဆိုင်ရာခြေနေတွေပိုဆိုးလာတယ်လို့ပြောပါရယ်ဂါဇာဒေသမှာလက်ဆစ်စွန့်အင်ပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရပါရယ်ပါလက်စတိုင်းအစိုးရကဂါဇာအတွက်လက်ဆင့်မီးဖို့မပေးတော့ဘူးလို့ဧပြီလတုန်းကကြေညာပြီးတဲ့နောက်ပိုင်းမှာအစ္စရေးဘက်ကဂါဇာအတွက်တနည်းကို၄နိုင်လောက်ပဲလက်ဆင့်မီးပေးပါတော့တယ်မျိုးကို၁၀နှစ်ကြောင်ထိန်းချုပ်ထားတဲ့ဟာမတ်စ်တို့ကိုအာရော့စီဖို့ရည်ရွယ်ပြီးတော့ပါလက်စတိုင်းကဂါဇာဒေသမှာလက်ဆင့်မီးဖြတ်တောက်ခဲ့တာပါဂါဇာမှာလက်ဆင့်မီးဒီထက်ပိုးပြီးတော့ရော့သွားမယ်လို့လည်းမလာဒ်ဗော့ဖ်ကပြောပါတယ
်ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအယ်ရက်ကာနဲ့ဒါယာအက်ဆောအရက်တမှာနေထိုင်ကြတဲ့သူတွေဟာအိုင်းစစ်တေကျော်ရဲ့တုတ်တန်မှုတွေနဲ့လူမျိုးပဲပြစ်ခတ်မှုဒဏ်တွေကိုခံနေရတယ်လို့ပဲအဲ့ဒီဒေတာမှာအချိန်တိုးလာနေတဲ့လေကြောင်းတိုက်ခိုက်မှုဒဏ်ကိုပါခံနေကြရတယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးစာဇာယီရိုက်အယ်ဟူစိန်ကပြောပါတယ်ဒီဒေတာတွေမှာပြိမ့်နေတဲ့အရက်သားတွေရဲ့ဆိုးရတဲ့အခြေအနေတွေကိုကဘာကတိတ်အလေးမထားပဲမျက်ကွယ်ပြုထားတယ်လို့ပြောတယ်လို့မကြသေးခင်ကလေကြောင်းတိုက်ခိုက်မှုတွေအတွင်းတည်ဆုံးကြရတဲ့အရက်သားကဒါဇင်နဲ့ချီရှိနေတယ်လို့ပြောပါတယ် IS စစ်တွေးကြော်တွေထိန်းချုပ်ထားတဲ့ Elbow Command မြို့ကလေးမှာမေလ15ရက်နေ့ကလူနေရက်ကွက်ကိုလေကြောင်းတိုက်ခတ်မှုကြောင့်အမျိုးသမီး16ယောက်နဲ့ကလေး7ယောက်အပါဝင်လူပေါင်း59ယောက်တေဆုံးခဲ့ရတာပါအခုလိုရက်သားတေဆုံးမှုနဲ့ဒဏ်ရာမှုတိုးလာတာဟာအယ်ရက်ကန်နဲ့ DIA ISO အရက်တွေမှာလေကြောင်းတိုက်ခတ်မှုတွေ ခံရတာကြောင့်ဖြစ်ပြီးလုံလောက်တဲ့သတိပေးမှုတွေမရှိခဲ့တာကြောင့်အရက်သားတည်ကျမှုများတယ်လို့လည်းပြောပါတယ်
အမေရိကန်ပေါ်ပဆိုတော့အာရီယာနာဂရန်ဒီကပြီးခဲ့တဲ့ပတ်သူဂီတပွဲမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ဒိတ်ဆုံးခဲ့သူ22ယောက်အတွက်ရန်ပုံငွေရှာတဲ့ဂီတဖျော်ဖြေပွဲနောက်တစ်ခုကိုဗြိတိန်နိုင်ငံမန်ချက်စတာမြို့မှာကျင်းပမယ်လို့ပြောပါရတယ်။အာရီယာနာဂရန်ဒီရဲ့ဂီတပွဲအပြီးတင်းလာနေကြမှာပဲမန်ချက်စတာအားကစားကွင်းကလူထုထက်တဲ့နေရာမှာအထူးကံပုံပောက်ခွဲရဖြစ်ပါတယ်။အဆိုတော့အာရီယာနာဂရန်ဒီကိုထိခိုက်ခဲ့ရတော့မရှိပေမဲ့ဒီဖြစ်အကြောင်းတုံ့လုံသွားတာကြောင့်သူရဲ့နောက်နှစ်ပတ်အတွင်းကျင်းပမယ်ဂီတဖျော်ဖြေပွဲတွေကိုဖျက်ဖြစ်ခဲ့ရပါတယ်။ရန်ပုံငွေဂီတပွဲအတွက်ရက်အတိကျတော့မတက်မတ်ရသေးပေမဲ့သူအနေနဲ့ကွယ်လွန်သူမိသားစုတွေအတွက်ရန်ပုံငွေပွဲကျင်းပမယ်အကြောင်းအာရီယာနာဂရန်ဒီက Twitter စာမျက်နှာမှာတောက်ကြနေကရေးသားခဲ့တာဖြစ်ပါတယ်ရှင
်ဒေါက်ကင်မြတ်တဲ့နဲ့မအီတန်စင်တို့ကစနေနေ့နဲ့ခင်းသတင်းတွေကိုပြောပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်မှာပါမနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပထမဆုံးအချိန်တွေ့ဆုံဆွေးနွေးမှုဟာအားရစရာကောင်းပေမဲ့ NCA အပြစ်ခက်ရစဲရေးစာချုပ်ကိုတော့လက်ခံဖို့မရှိဘူးလို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်။ပင်လုံငိမ့်ငိမ့်ညီလာခံကျင်းပနေတဲ့နေပြည်တော်ကိုရောက်ရှိနေတဲ့ကျမတို့ VOA သတင်းတောက်မတ်မီခါကအပြည့်စုံကိုပြောပြမှာပါရှင်။
မြောက်ပိုင်းခုနှစ်ဖွဲ့အနေနဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် NCA ကိုလက်မှတ်ထိုးမှာမဟုတ်ဘူးလို့မြောက်ပိုင်းခုနှစ်ဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့တီးခြားစီတွေ့ဆုံမှုအပြီးမှာဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကပြပဆက်သွယ်ရေးတာဝန်ခံကျောက်ကိုရှင်းကပြောဆိုလိုက်ပါတယ
်။ဒါပေမဲ့ကျွန်တော်တို့ကအရင် NCA တော့ကျွန်တော်တို့ကထိုးမှာမဟုတ်ဘူးเนาะကျွန်တော်တင်ပြတင်တာတော့လည်းကျွန်တော်ဟောတည်းရောကျွန်တော်တို့ကဘာမှတော့မစွန့်ရပါဘူးအကြီးကကြောက်ကြောက်ရင်းနေအောင်လားတွေ့ဆုံလို့အော်ဒီတစ်ခါတော့အနစစ်ကြီးအတူပြီးဆိုသွားလက်ချင်းအတူပြီးရဲ့ဟို1 by 1 road policy ပေါ့နော်အဲ့ဒါလည်းနည်းနည်းဆွေးနွေးတာတော့ပေါ့ဟောသက်စီစဉ်ဖြစ်လာတွေ့ရတည်တာပေါ့နော်ဒီကြားမှာသူတို့ကသဘောဆွေးနွေးရတာရှင်းရှင်းပေါ့နော
်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့မှုမှာဘလို့အခြေအနေခေါင်းတွေရလာခဲ့လဲဆိုတာနဲ့ပတ်သက်ပြီးတအောင်ပလောင်အဖွဲ့ကပြန်ကြားရေးတာဝန်ခံတပန်လကတော့အခုလိုပြောပါတယ်
အဲကျွန်တော်တို့ကတော့ရှစ်ဆက်ပြီးတော့ဒီကနေ့ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးနေဖို့တော့အဲ့ဒီမျိုးတော့ဟိုဆွေးနွေးခဲ့ကြတယ်ပေါ့လေအထူးသဖြင့်ကတော့သူ့ဘက်ကဒီအခုခေါ်ဒီခုကျွန်တော်တို့တော့ပြည့်တော့ဆုံတာကဟိုဒူလီတခုကျွန်တော်တို့ဒီ20ရာစုပင်လုံးရောက်လာတယ်နေ့ပြီးတော့ရောက်လာတယ်သူကဒီတာဝန်ရှိတဲ့သူအနေနဲ့ဒီအားချုပ်ဆိုတယ်ပေါ့လေအဲ့ဒီအစင်လောက်ပါပဲဒီကျွန်တော်သူ့ဖြင့်ကဟိုကျွန်တော်ပြည့်ဆက်တင်လေနေဖြစ်ကျွန်တော်မြောက်ပိုင်းမှာဖြစ်နေတဲ့ဘဝဖြစ်ဟိုဒီလအတန်ကြာပေါ့လေဒီပိတ်ဆို့နေတဲ့ကျွန်တော်တော်ရှိတဲ့တို့ချင်းနဲ့တွေ့ဆုံနိုင်မှုဒီအထွတ်ပြင်းဆွေရဘက်ကနဲ့တွေ့ဆုံနိုင်မှုကကျွန်တော်လမ်းကြောင်းမဖြစ်ပေါ်ခဲ့ဘူးအခုဒါလမ်းကြောင်းဆက်တင်ဖြစ်ပေါ်လာခဲ့ပြီလို့အဲ့လိုမျိုးပြောလို့ရ
တယ်ဆက်သွားနိုင်မှာ
ဒီမှာဆက်သွားနိုင်မှုကျွန်တော်ဘက်ကညော်လည်းမညော်မှန်းပါတယ
်မနေ့ကနိုင်ငံရေးကော်မတီနဲ့တွေ့ဆုံချိန်မှာတရုတ်နိုင်ငံတန်မတ်ကြီးကိုရိုင်းပါဝင်ဆွေးနွေးခဲ့ပြီးဘလူအခမ်းအနားကနေပါဝင်ဆွေးနွေးခဲ့တယ်လဲဆိုတာကတော့အခုချိန်ထိအတိအကျမသိနိုင်သေးသလိုဒီပေါ်အတည်ပြုချက်လည်းမရနိုင်သေးပါဘူးနိုင်ငံတော်တိုင်ပင်ခံနဲ့တွေ့ဆုံဖို့မှာလေတရုတ်တန်ယုံဘက်ကလှုပ်ဆောင်ပေးတာတွေရှိတယ်လို့သတင်းတွေကထွက်ပေါ်နေပါသေးတယ်။လက်ရှိမြန်မာနိုင်ငံရေးမှာတရုတ်ပါဝင်လာမှုနဲ့ပတ်သက်ပြီးနိုင်ငံရေးလှိလာသုံးသက်သူစောင်းမရှင်ဇေယသူကတော့တရုတ်နိုင်ငံပါဝင်လာမှုနဲ့ဒီလိုပါဝင်လာတဲ့အပေါ်မှာသူတို့ရရှိလာမဲ့အကျိုးအမြတ်ပေါ်တေချာလှိလာဖို့လိုအပ်နေသေးပေမဲ့ဒီလိုပါဝင်မှုဒီလိုတိုက်တွန်းလာမှုတွေအပေါ်မှာတော့အကောင့်ဘက်ကရှုမြင်ကြသူကအခုလိုသုံးသက်လိုက်ပါတယ
်။တရုတ်ကတော့မြန်မာစီးပွားရေးရောကျွန်တော်တို့ငြိမ်းချမ်းရေးမှာရောဒါအရေးကြီးတဲ့နိုင်ငံဖြစ်နေတယ်။ဘာလို့လဲဆိုစစ်ပွားရေးမှာဆိုတော့သူကထိတ်တန်းရင်းနှီးမြှုပ်နှံမှုဖြစ်တယ်။နောက်ပြီးတော့ထိတ်တန်းကုံတွေပဲလည်းဖြစ်တယ်။အဲ့တော့နေဆက်ချင်းကတ်ရဲ့နိုင်ငံတွေရဲ့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာသဘောထားဒါကကျွန်တော်တို့လက်နက်ကင်တိုက်ပွဲတွေပေါ်မှာအထိုက်လျောက်ကျွန်တော်တို့ကဩဇာတက်ရောက်တာရှိတယ်။ဘယ်လောက်ထိကျွန်တော်တို့ဩဇာတက်ရောက်လဲဒါကတော့ကျွန်တော်တို့အကြီးကျယ်ပြောဖို့ဖြစ်တယ်။ပြီးတဲ့အခါကျတော့တိုင်းသားလက်နက်ကင်ဖွဲ့တွေကလည်းပါလဲဆိုတော့ကျွန်တော်တို့ငြိမ်းချမ်းရေးကြေညာချက်တွေထုတ်တဲ့အခါမှာပါပါလာလဲဆိုကျွန်တော်တို့ overall လို့ခေါ်တယ်။ 1 by 1 road ဒါဟုတ်ပြည်နိုင်ငံရဲ့ကျွန်တော်တို့ကိုလမ်းမအစ်အစ်စ်ပေါ့လေအဲ့ဒါအရင်ကထောက်ခံတယ်ဆိုတော့ကြီးညာချက်ကလည်းဒါငြိမ်းချမ်းရေးကြီးညာချက်တွေမှာထူးခြားချက်တာပါလာတယ်ပေါ့နော်ဒါကပြည်နိုင်ငံရဲ့ပါဝင်မှုကိုလည်းဒီပြည်နယ်ဆက်ကတိုင်းသားလက်နက်ကိုင်တွေကလက်ခံတယ်ဆိုတော့ကျိုးဆိုတယ်ဆိုတဲ့သဘောလည်းပါတယ်အပြည့်အချင်းပြည်လုံးလာကန်တက်ဖို့တောင်းမှာလားဘွဲဖြစ်အောင်တောင်းတရုတ်ပါမှဖြစ်နေတဲ့ခါကျတော့တရုတ်ရဲ့အခန့်ကဏ္ဍကတော့အရင်ရတဲ့ဆိုင်ကိုရှိလာတယ
်မြောက်ပိုင်းဘွဲဘက်ကသူတို့လက်ခံထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်သွားဖို့စီစဉ်ထားပေမဲ့ကျင်းပနေဆဲဖြစ်တဲ့ဒုတိယအကြိမ်ပြည်လုံးလာကန်ဖွဲ့ပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကပါ NCA မူအတိုင်းသာဆက်လက်သွားမှာလက်ခံမယ်လို့ပြောဆိုထားပါတယ် VOA ဘက်ကနေလိုက်လံမေးမြန်းချက်အရအချို့သော NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကလည်း Now Tamu de Kune, Tamambi, Asagani, then Sunni losing Shijawu. Jibango Blue, Jolong Le Sura, Kuchi, Matia, the Lusuni Zeva. Manigaro, Yawai, where you say Tari, PK, Yasay, Sadugu, Chapjake Blue. Erima, Nangay, Sunni Mu, Aportayan Dalan Nakai, Lakan Tari, Atudu Muarane, Jesse, Jeffrey Guba, Tapong Tokian, Gavale. Throw Tokian like the PK, Yasay, Sadoma, can she can Pawi Mari. Atudu Muarane, Jesse, Jeffrey Maro, Atika, Chachi Sangatan, Tinja Tarawa. Tago Nangan or Timing and Wood Timja Tari Loop Jovime, a timing and Boko Nate, Ginitu Sojima, Dibo Mabalu Josu Tadale, Hari Sundi Tadale Suragu, Napaka Topian Book Ninsu Tawashi.
Roshi Mapia, Pianzu Nine Nilagan, Nasati Yazu Pino, Tudia Josu Nivarigo, Kutanipa Duma, Jimba Pilo Kiama. Jimma Powing gave Ure Tilnes at Dana Puri, Powin Lagabime. Jinga Dosha Lulu Sunigajare, UNFC, Dana Puechugar, Mapowing Gabiamau. A Kududia Jin, Jimbare, Deep Pino Nilagani Bro, Blumu Jala Goni, Tola Wadle. A Lala Goni at Ue, she's a Nine to a blue sinko jetry, Shila Wadle. Dijongu Lame, Sunny Yava, Daily Lai Sizama, Sunibu Shivare. Pawan Sunni Lu at Russian, we could at telephone Madugu, Chutin people Tamesuin, Daily Lai Sizan, Little Chima, Koyuma Pibare. Tamamho Kumilura, Kusuni Luragu, San Epsi, Atan Fine Epsi, Chutin people Talule Yaware. Viewing Numawaye Facebook Samina Male, Kuye Amir, Rigu Macha Yita, people Lu Yaware. Viewing Numawaye email saga, Bamis Egg Viewing News.com Pibare. Phone Magaro, Nitonyan Hitoshin, Nanganga, Li Pibare. Pawan Sunni Mimian Jamet, Russian, if you do.
Digninya Sisima Tony Met Dai Lai Ma Pawin Suni Dabu Taman Pico Varish. Viewing the Mawai Sisingu, Radio, Facebook Ne, Website Gani, Dai Nasi Nitare Dole, Jesu to Demare. Tanya Man is that Tang Nangan Betcher, Gantura Brim, you Nama, the Lugo Gukayare, Nyama Nangan Da, Nesejo Ha, Meniga, Pansi Kangayare, Danapatalu, viewing the Mawai, the name of Mae Maga, the name people Tavarish.
ကျွန်မမှာနေဆက်ကန်ချနာဘူရီခိုင်အတွင်းကစစ်စေးရေးဂိတ်တစ်ခုကနေကားကစီးကိုတားဆီးခဲ့ရမှာကားနောက်ခန်းမှာပြင်းညက်ပြီးတော့မြန်မာနိုင်ငံသား 판례데판례တော့ရေမောင်းကတပြေးသွားတယ်အဲ့ဒီနေရာကကုံအဲ့တဲ့တနည်းလောက်ကလာနေနေလောက်ကျော်နေသွားပေမဲ့ဒီနေ့ထဲမှာပို့ပြီးတော့ဖြစ်လာတာရှိတယ်ထိုးတာကအဲ့ဒီလမ်းကြောင်းဟာခရီးနှောင်းဘူဒီနေနေမှာသုံးနေဆိုတာထက်ကျွန်တော်တို့ရဲ့အတွေ့အကြုံရရှိလို့ရှိရင်အဲ့ဒီနေရာကတစ်ဆင့်မဟာဆိုင်တို့နောက်ပြီးတော့ လူကုန်မှုကိစ္စနဲ့ရန်နာမည်ဆိုတဲ့ကြော်ချခဲ့တဲ့မိန်းကြီးနေသာကတန်တို့နောက်ပြီးတော့ဒီသူစီချောင်းစမေးစံတုံမလီနေမြေတို့ကိုဖြတ်နေ။ဒါကြောင့်လည်းဒီကန်ချနာဘူဒီတဲမှာဟိုမြန်မာလူကုန်ကူးတဲ့ခိုင်းဖွဲ့စီကြီးမှာပါပြန်လည်ပြီးတော့လှုပ်ရှားနေတယ်။ကန်ချနာဘူဒီခရိုင်အတွင်းမှာ 2016ခုနှစ်လောက်ကလူမောင်ခိုးကိုင်းတစ်ခုကိုဖမ်းမိခဲ့ပြီးတဲ့နောက်ဒုက္ကုံကူမှုတွေအနည်းငယ်ရန်နာသွားခဲ့ပြီးမဲ့လေနောက်ပိုင်းမှာတော့ခက်ဆက်ချိတ်ပြန်ဖြစ်လာတယ်လို့လည်းဥကြောတောင်းကဆိုပါတယ်ဒီကြဲတဲ့2016ခုနှစ်ကနာမည်ကြီးတဲ့ဂိုင်းတစ်ခုကိုနှင်းနှင်းလိုက်တဲ့နောက်ပိုင်းမှာနည်းနည်းငြိမ်သွားတယ်ဒါပေမဲ့အဲ့ဒီလူကုန်ကူကိုင်းကိုကျွန်တော်တို့မှုရင်ဆိုင်လိုက်တဲ
ဒီတော့ပိုင်းမှာသူတို့ကကျွန်တော်တို့လေဗူလေးချမိလေးတိတောင်မှာဘာမှဥပဒေအကြောင်းအရာရေးယူဆောင်ရွက်ရတာဟိုမခံရတဲ့အခါမှာဘုရားမှာသူတို့နေလေရေးစေနိုင်လာတာပေါ့ဒါကြောင့်ဒါတော့အဲဒီကန်ရှင်နာဘူးလို့ဆိုတာဒီမြန်မာနေကြတဲ့နေဆက်သွားပြီအဲဒီကန်ရှင်နာဘူးနေနေတွေမှာပဲဒီလိန်ပြေခရေးလုပ်ငန်းတွေမှာလည်းပဲမြန်မာမျိုးသမီးတွေအများအများရှိတယ်လူကုန်ကူမှုတက်ဖြစ်ရေးလုပ်ငန်းတွေနဲ့ပတ လူကုန်ကူးမှုတက်ဖြစ်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR3 အနိုင်ဆုံးစီးရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရွှေပြောင်းလို့တမသုံးသန်းထက်မနည်းနေထိုင်လုပ်ကင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်
ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မဲအီးမှာပြောပြသွားတာပါအခုတော့အိန္ဒိယအိန္ဒိယနိုင်ငံဘက်ကသတင်းလွှာကိုပြောပြမှာပါရှင်တရုတ်နိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ပိုင်းမှာနိုင်ငံရဲ့အရှေ့ဆုံးတံတားအစ်ကြီးတစ်ခုကိုတိစောက်ပြီးစီးသွားပါပြီဒေါ်လာဆာဒီယာလို့အမည်ပေးထားတဲ့တံတားအစ်ဟာနိုင်ငံအကာအကွယ်ရေးအတွက်ဆိုပေမဲ့လေကျေးလက်ဒေသစီးပွားရေးဖွံ့ဖြိုးရေးကိုအထောက်အကူပြုဖို့အဓိကဖြစ်စေကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကမနေ့ကကျင်းပတဲ့ဖွင့်ပွဲအခမ်းအနားမှာပြောကြားသွားပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့အာဏာရတက်တန်း3နှစ်တာအထိမ်းအမှတ်အဖြစ်နိုင်ငံရဲ့အရှေ့လျားဆုံးတံတားကြီးကိုမေလ26ရက်နေ့ကဖွင့်လှစ်ခဲ့ပါတယ
်အရေးဘာရစီဘဝတ်တာခရီးဟိုတီဟဲ
အတန်နဲ့အရူရာချေပရာဒက်ပြည်နယ်တစ်ခုလီဆက်အောင်ဒီတံတားကြီးကဆက်သွယ်ပေးလိုက်ပါပြီမိုင်ပေါင်း100ကျော်အကွာအဝေးကိုလည်းထက်တောက်ပေးနိုင်ခဲ့ပါတယ်ဒီတံတားကြောင့်လူတွေရဲ့ခီးသွားလာတဲ့အချိန်ကိုတိုးတောင်းစေပါတယ်အခုလိုအခြေခံအဆောက်အဦတွေဖွံ့ဖြိုးလာရင်စီးပွားရေးတိုးတက်မှုအတွက်အခွင့်အလမ်းအသစ်တွေလည်းပွင့်လာပါတယ
်။ဒါအပြင်ဒီတံတားကြောင့်ပြည်내နှစ်ခုလုံးမှာရှိတဲ့တောင်သူလယ်သမားပေါင်းတောင်းနဲ့ချီပြီးဈေးကွက်သစ်တွေရရှိဖို့အထောက်အကူပေးနိုင်မှာဖြစ်တယ်လို့စီးပွားရေးအရှိန်အဟုန်နဲ့တိုးတက်ဖို့ကလည်းဥဆောင်မှုပေးနိုင်မှာဖြစ်တယ်လို့မိုဒီကပြောပါတယ်။6မိုင်နီးပါးရှည်လျားတဲ့ဒေါ်လာဆာဒီယာလို့အမည်ပေးထားတဲ့တံတားအစ်ကြီးကိုအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းArunachal Pradesh ပြည်နယ်မှာရှိတဲ့မြမပုတ္တရာမြစ်ကိုဖျက်ပြီးတိစောက်ထားတာပါတန်60တိုက်ခိုက်ရေး3တန်ချက်ကကားတွေဖျက်တမ်းသွားနိုင်တဲ့အထိခိုင်ခန့်နေလို့ဆိုပါတယ်အဲ့ဒီပြည်နယ်မှာတိဘက်တောင်ပိုင်းလို့တရုတ်တို့ဘက်ကသတ်မှတ်ထားတဲ့ဟိမဝန္တာတောင်တန်းဒေသလေးပါဝင်နေတာပါတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ Arunachal Pradesh ပြည်နယ်ကိုစစ်တပ်အင်အားနဲ့ဒုံးကျည်လက်နက်တွေတင်ပို့နိုင်ရေးအထောက်အကူပေးဖို့ရည်ရွယ်ချက်နဲ့2012ခုနှစ်ကဒီတံတားကြီးကိုစတင်တိစောက်ခဲ့တာဖြစ်ပါတယ်။2015ခုနှစ်ဒီဇင်ဘာလမှာအပြည့်အစုံစောက်လုပ်ဖို့အရင်ကရည်ရွယ်ခဲ့ပေမဲ့2019ခုနှစ်မှာပြီးစီးခဲ့ပြီးကုန်ကျငွေစုစုပေါင်းအမေရိကန်ဒေါ်လာတန်300ကျော်ရှိခဲ့ပါတယ်။2014ခုနှစ်မှာဝန်ကြီးချုပ်မိုဒီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်အိန္ဒိယနိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုဦးစားပေးအနေနဲ့အခြေခံအဆောက်အုံတွေကိုတိုးချဲ့တိစောက်ခဲ့တာပါ။အထူးသဖြင့်နိုင်ငံကာကွယ်ရေးခိုင်မာဖို့လိုအပ်နေတဲ့အရှိမြောက်ပိုင်းနယ်စပ်ဒေသမှာအရေးပါတဲ့လက်မှတ်ဆက်သွယ်ရေးအခြေခံအဆောက်အအုံအတော်များများကိုမိုဒီအစိုးရကမဟာဗျူဟာစီမံကိန်းချမှတ်ဆောင်ရွက်ခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့အရင်နီးဗျူဟာအရာဆိုရင်တော့နယ်စပ်ဒေသတွေမှာဆယ်စုနှစ်ပေါင်းများစွာအခြေခံအဆောက်အအုံတွေကိုမြင့်တင်တာမျိုးမလုပ်ခဲ့ပါဘူး။တကယ်လို့အဲ့ဒီဒေတာတွေမှာတိုးတက်မှုတွေရှိလာမယ်ဆိုရင်တရုတ်တပ်တွေကနေအိန္ဒိယဘက်ကိုအလွယ်တကူရောက်ရှိဖို့အထောက်အကူပေးသလိုဖြစ်နိုင်တယ်လို့ယုံကြည်ခဲ့တာကြောင့်ဖြစ်ပါတယ်။1962ခုနှစ်ကနယ်မြေအငင်းပွားမှုကြောင့်အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားရေဒိုတိုက်ပွဲတစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီနောက်နှစ်ဖက်အပြန်အလှန်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးအချိန်ကြာမြင့်လာခဲ့ပေမဲ့လည်းအခုချိန်ထိနယ်မြေအငင်းပွားမှုကတော့ဆက်ပြီးရှိနေသေးဖြစ်ပါတယ်။ဒီအတော်တွင်ရူနာချေပရာဒက်ပြည်နယ်ကိုပြီးခဲ့တဲ့လကတိဘက်ဖုံးတော်ကြီးဒလိုင်းလာမာလာရောက်လေပတ်ခဲ့တာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေကြောင်းတရုတ်ကအိန္ဒိယကိုတတိပေးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့နယ်စပ်မှာရှိနေတဲ့အိန္ဒိယလုံခြုံရေးတပ်တွေကိုတရုတ်ရဲ့ကျူးကျော်မှုကိုကာကွယ်နိုင်ဖို့မျက်ခြေမပြတ်စောင့်ကြည့်ကြဖို့အိန္ဒိယပြည်ထောင်ဝန်ကြီးစင်းကပြောကြားခဲ့ပါတယ်ရှင်။ဒီရေမြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့နောက်ထပ်အိန္ဒိယထိုင်းနိုင်ငံကသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။စက်မှုဖွံ့ဖြိုးရေးစီမံကိန်းတွေကိုစန့်ကျင်ဆန္ဒပြသူတွေအပေါ်လက်ရှိချမှတ်ထားတဲ့တင်းကျပ်တဲ့ဥပဒေတွေကိုစစ်အစိုးရအနေနဲ့ဖြေလျှော့ပေးဖို့ထိုင်းနိုင်ငံကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်မှုဆိုင်ရာလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။2014ခုနှစ်ကစစ်အာဏာသိမ်းပြီးတက်လာတဲ့ထိုင်းစစ်အစိုးရဟာအခြားဥပဒေစီရင်စည်းကမ်းတွေပြင်ဆင်နိုင်တဲ့ယာယီဖွဲ့စည်းပုံဥပဒေပုံမှန်တွေအပါအဝင်ပြင်ထန်တဲ့ဥပဒေတွေကိုချမှတ်ထားတဲ့အကြောင်းဘန်ကောက်မြို့က VOA သတင်းတောက် Ron Corbin ပေးပို့ထားတဲ့သတင်းကိုတော့မက်အီတန်စင်ကဆက်ပြီးပြောပြပေးပါရှင်။
2019年嘛，台南县文具局八月前午查个，派出所五队部门临时离过东边，看见那里名义嘛，去跟邵勇朋友协会转，他把我办文件收押五队的个兵线来办的，第六兵线没困住的嘛，两班车队扫落去，沈阳沈阳跑落去，是那边，土生木松的嘛，生木朋友跟那路来办完嘛的。 苏亚也美女个，人包婆呀，骗你嘞！上楼也龙安瑞，明明是在楼上来，俺都按别人背面嘞。对大概女的，他把我包文件一段，阿哥们背不落，他把我包文件听听少少对个表白嘞。那些苏亚也美女个，刘坤一个变成秋跑那边哦，西门根几位就转，他把我包文件听听不过，来没背一段，对美女个我们变身的位。 Community Resource Center Poesiga Shini, so Ratanamani Poka Jobari. So Yaya Pumuri Simangani
ซึ่งสุยาอนันยาปีเดชิงอาซาปิโรซันจินสนาปยาดูรีเนลูซูเวเลปีดูรีอโปตินเจเตอูเรรีชามาสายนีลาบาสนาปยามูริโกดาซีเรอูเรรีจังพยูยิสิมันเกนุอโปลูรีเอโซเยมูริปูโตลาซีเรโลเอชาดับลูลูควินอโปอาชาเยียดเวเพนยูจายมูฟิล
Robinson Avioigo比较巴黎。The freedom of space that used to exist for community organizations and
ดูดายวันพวยจีมาลูลูนี่เนี่ยก็มีเนี่ยก็ส่วนใหญ่ดีกว่าทุกอย่างในเนี่ยเนี่ยจะพี่ๆย้อนในลาบีลงว่าเปล่ากันตัวเจ้าปีดูเรื่องลุลเลสว่าเปล่าส่วนในเนี่ยไม่ใช่ไม่ใช่ลูกว่าเด็กคนยี่ไม่ใช่หรอวะอู้ท้ายลูกจะก็ทำมาท้ายเรื่องอุเรียนเนี่ยกันแต่ชุดเจ้าลูกพวยจีเนี่ยเนี่ยจะบอกว่าป่วนจีทิ้งตีมามาลงชั้นไหนพี่นี่เลยลูก
International Rivers ป่วนจีทิ้งตีอพยพกันท้ายนั่นเองเนี่ยมีมานั่งเงี้ยสายหนุนใจมูเปียบบังดีเดสกับเปียบารี
Freedom of expression, which is one of the most like fundamental freedom that
the Bawa is in order to get the Bawa Bawinjin, Lumuye Kisaya Dunapatabi, Sompia Chet Charania Ma, Lula Swa Topo, Yosunanga, Imitan Yibare, a chicken Lula Quintibare.
ท่านนายงานมีตาอุยเนริโกที่บ้านลาเรดูเรอทุกทีเดต้าเรื่องสีบอยยานาชีดูเรไปเนี่ยเป็นพี่สักคนหนึ่งกูพิจารณาอยู่บุเลสุยากามิงชามาทาราพิบารีจะโดนเดต้าเรื่องมาซีเอ็นวันบ่ายเจริญมีตาสุริมีอาสุชีเอที่ต้องการตั้งวันนี้มาโรสุยาเอซีซินีเอามาเนียกันในเพชรยามเอชินิโกยามีเดลูลูกคนลูกชายดูเรกับเจ้าวารีทุกสมุทรเนี่ยสีบอยแรงจังเนี่ยโบโตลูกสาวจีพีสุยานี่เนี่ยนายงานจะยินดีมีหน้ามือดูเจ็บปวดจูซานี่อาพิบิโร
ยี่นี่อ่างหายงูเลยสิเนี่ยอาจจะไปทายกันในกุศลกุณฑ์ที่ดูบุเลสิเซนทาวารีพูดอยู่ยี่ลงงานวิเศษตัวลายเนี่ยมีดีตากันไต้หวันเนี่ยพอจีมาเนี่ยแต่ยังมือเลยพิลานในเดียวอีกคนละที่ก็ alert and recovery Thailand อพยพกันยุ่งใจมือเป็นช่องสายแดงอับจวบารีเออ the
main concern is about The rapid and
ဒီတာကနေတက်ပြီးမစင်စားပဲစမှုလုပ်ငန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုပဲအချိန်တိုးပြီးတော့တောင်းလုံနေတာတွေကအဓိကစိုးရိမ်ရတဲ့အချက်ဖြစ်ပါတယ်
တင်းချက်တဲ့ဥတွေကြားကနေဒီတာကံတွေကတော့သူတို့အတိုင်းဝိုင်းကိုထိခိုက်စေနိုင်တဲ့စီးပွားရေးနဲ့ပတ်စံကျင်စနာပြမှုတွေကိုဆက်လုပ်ဆောင်နေကြပါလူသွားများတဲ့ခရာဘီအပန်းဖြေစခန်းဒေသနာက จะมีด้วยต้องจะอาเป้เสียงสาวลอยกุศลจีเน่สนับจากบริโกเดต้ากันด้วยเนี่ยคิดว่าลงเงินด้วยการสร้างยาขนาดจังที่สาวลอยกุคิดได้ยินน่าทายาบารีอีกเรื่องหนึ่งคือท่านนายเลือกเสียส่วนเองอนาบายอพยพนี้เนี่ยEHIAลูกคนนี้ยังอาชีพดาแต่ว่าป่วนจีเจ้ามาเย่บอยยาเข้ามือเสียงมือกุพิจารณ์ปีรอเดต้ากันด้วยเนี่ยป่วนมือปุ่มยาเลยสนิทกุสาธุตงโมวันจีจูปรายกับเจ้าวารี
คราบีดีตามาแต่เช่นส่วนเองสิมันเกี่ยวกับเจลโลแต่จ้าลูกชายดูดีกับเจ้าบ่ที่ต้องสูญเจ้าบ่และจ้าลูกมาโรส่วนเองวันจีทนายเต้าเบียมุมาสุดเล่าใจยาสีทาเรลูกเจ้าสุดทาวาเลชิโอ้ยยามาบังแต่เรื่องสิสิเนโกที่เนโกชาวเชียงเต้าเบียมพินิวาเลยามาสันโอจิมเนปังชาวนายกันในคนนายที่ไลน์ดูมีตาเนสเซลลี่ตงเซนเนเนดีเซรุมานาเซนไหนจี ที่สิ่งอุปยันเล่นน่าเสียนายเนี่ยเช่นนี้ก็รอมันเนี่ยเช่นนายกันในกูนายที่ดีเจนี่แหละเส้นนายกันในเนื้อเงินต่อนายที่ดีเจนไปบ้างเลยยันเนื้อเงินสอบไปชาวนายกันในคนนายที่สิ่งอุปยันเล่นน่าเสียนายมาเท่าเรื่องปีนี้บ้างเลยยาวันกูนายกันในเส้นนายที่สิ่งอุปยันเล่นต้องเส้นหนึ่งดูกันในทั้งอยู่น่าเสียนายมาเลย
ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်ဒီအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ရမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်တခါနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာအစွမ်းရောင်မျိုးချစ်ဖုံးတော်ကြီးတွေနှိမ်နင်းတာခံနေရပေမဲ့သူတို့ကတော့ဆက်လုပ်သွားမယ်လို့ပြောနေတဲ့အကြောင်းတောက်ကြံနေထုတ် The New York Times မှာစောင်းပါရှင် Mike Ivesmay ကရေးပါတယ်။လူမျိုးစုံဘာသာစုံနေထိုင်တဲ့ရန်ကုန်မြို့ကြီးမှာမကြခင်ကမျိုးချစ်အစွမ်းရောက်တဲ့တိုက်ခိုက်မှုတွေခံခဲ့ရခြင်းမှာပဲလူလူကြားဘာသာရေးလူမျိုးရေးစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်ဟောကြားနေသူမဘာသာဖုံးတော်ကြီးတွေကိုအာဏာပိုင်တွေကနှိမ်နင်းမှုတွေတိုးပြီးလှုပ်လာခဲ့တာဖြစ်ပါတယ်။ဆက်အာဏာရှင်လက်အောက်ကလွတ်မြောက်ခါစားဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ရုန်းကန်နေရစေမြန်မာနိုင်ငံမှာမတည်ငြိမ်မှုတွေဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ထုတ်ပြန်တဲ့ဒီညွှန်ကြားချက်ကိုမဘာသာခေါင်းဆောင်တွေကတော့လက်မခံခြင်းနဲ့ပုံစံနဲ့တုံ့ပြန်ကြပါတယ်။မဘာသာကိုလက်မခံတဲ့နိုင်ငံသားအများအပြားရှိနေတယ်လို့ဒါဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်အဓိကစင်ခေါ်ချက်ဖြစ်နေဆန်းစစ်သူတွေကသုံးသပ်ပါတယ်။အခုအစိုးရရဲ့နှိမ်နင်းမှုတွေဟာရိုဟင်ဂျာရေးမတုံ့ပြန်လို့ဝေဖန်ခံနေရတဲ့ဒေါ်စုကိုနိုင်ငံတကာရဲ့ဖိအားပေးမှုရော့အောင်လုပ်တာလို့မဘာသာလူလားသူတွေကဝေဖန်နေချိန်မှာပဲဒါဟာဒီမဘာသာလူလားသူတွေကိုစစ်ဘုံချုပ်ကြီးတွေဦးစီးတဲ့ပါတီအပါအဝင်ဗုဒ္ဓဘာသာနဲ့မြန်မာလူမျိုးအတွက်ပဲခိုင်ခိုင်မာမာရက်တရမယ်လို့သဘောထားတင်းတင်းမာမာရှိတဲ့ပါတီတွေဘက်ကိုပါသွားစေနိုင်တယ်လို့အကဲခတ်တွေကပြောပါတယ်။ဒီမဘာသာလှုပ်ရှားမှုကိုအခုတိုင်းသာဆက်ပြီးလှည့်ယူရှုထားမယ်ဆိုရင် NLD အတွက်အန္တရာယ်ရှိလာနိုင်တယ်လို့ Oxford တက္ကသိုလ်ကမြန်မာနိုင်ငံရဲ့ဘာသာရေးနဲ့နိုင်ငံရေးဆိုင်ရာလေ့လာသုံးသပ်သူ Matthew J. Walton အမြင်ကိုလည်းဖော်ပြထားပါတယ်။ဗုဒ္ဓဘာသာဝင်အများစုနဲ့တည်းအားမြန်မာနိုင်ငံမှာ2012ခုနှစ်ကစပြီးဘာသာရေးလူမျိုးရေးဒီကင်းတွေနဲ့လူပေါင်း200ကျော်တည်ဆုံးတဲ့အထိဖြစ်ခဲ့ရတယ်လို့မွတ်စလင်လက်မခံတဲ့ဖုံးတော်ကြီးတွေပေါ်လာခဲ့တာပါ။မဘာသာဟာ2013မှာပေါ်လာတယ်လို့2015ရွေးကောက်ပွဲမတိုင်ခင်ကလေးကမှအရင်ဆိုးကလူမျိုးဘာသာသာသနာအတွက်တင်းကျပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခုဆိုးရတဲ့လက်ထက်မှာတော့ဗုဒ္ဓဘာသာအစွမ်းရောက်အဖွဲ့တွေနဲ့ပတ်သက်ပြီး NLD ကတီးမခံနိုင်မဲ့ဖြစ်လာတဲ့အတိုင်းဘာသာရေးလူမျိုးရေးခွဲခြားတဲ့ဥပဒေတွေမူဝါဒတွေနဲ့ပတ်သက်ပြီးဘာမှစိန်ခေါ်မှာမဟုတ်တယ်လို့ဒီလိုမွတ်စလင်ဆန့်ကျင်တဲ့စိတ်ဓာတ်ဟာမြန်မာနိုင်ငံမှာအယူဆွဲနေတာပါလို့ဩစတြေးလျတက္ကသိုလ်ကမြန်မာအရေးတုံ့တက်သူ Jared McGarty ရဲ့ပြောကြားချက်နဲ့ဆောင်းပါးကိုညှိကုံးချုပ်ထားပါတယ်။မေလ26ရက်နေ့ထုတ် Channel News Asia ရဲ့သူ့အမြန်ကဏ္ဍမှာစင်ကာပူနဲ့ American တက္ကသိုလ်တွေကပါမောက္ခနှုတ်ဦးဖြစ်တဲ့ Basarawan, Tira Wichit China နဲ့ John Nordell တို့ကမြန်မာနိုင်ငံကကျန်းမာရေးယိုယွင်းအားနည်းလာတဲ့တက်ကြီးရွယ်ဦးတွေဟာမိသားစုရဲ့ဆောင်ရှောက်မှုကိုကောင်းကောင်းရကြတယ်ဆိုတဲ့ဆောင်းပါးကိုရေးပါတယ်။အရှိတောင်အာရှဒေတာမှာမြန်မာနိုင်ငံကတက်ကြီးရွယ်ဦးတွေရဲ့တန်ဆွမ်းမှုနဲ့ကျန်းမာရေးဟာအနိုင်ဆုံးဆင်းဝင်မှာကုလသမဂ္ဂစစ်တမ်းတွေအရအသက်60အရွယ်ရှိသူတွေကြားမြန်မာနိုင်ငံမှာနောက်ထပ်16နှစ်လောက်ပဲဆက်ပြီးနေထိုင်နိုင်ချိန်မှာထိုင်းက21နှစ်နဲ့စင်ကာပူမှာနောက်ထပ်နှစ်ဆလောက်ထပ်ပြီးအသက်ရှင်နေနိုင်ဖို့ရှိပါတယ်။အရင်စစ်အစိုးရတွေလက်အောက်နှစ်ပေါင်းများစွာနေခဲ့ရတဲ့မြန်မာနိုင်ငံဟာဒေတာရင်းမှာနှိုင်းချရင်ကျန်းမာရေးဆိုင်ရာယိုယွင်းမှုအကြီးအမားဆုံးဖြစ်လာပြီးဒါအစိုးရဘက်ကကျန်းမာရေးမှာအင်းကြီးချင်းနိုင်ငံတွေထက်ထက်ဝက်လောက်လျှော့ပြီးတုံးလာကြောင်းလို့ဝေဖန်ပါတယ်။ဒီထဲမှာဆေးဝဆေးကန်းတမကစီးပစ္စည်းနဲ့ဆေးဝန်တန်းမလုံလောက်မှုတွေကလည်းအခုချိန်ထိရှိနေသေးပါတယ်။ဒါပေမဲ့ကောင်းတဲ့ချက်ကမြန်မာနိုင်ငံမှာတက်ကြီးရွယ်ဦးတွေကိုမိသားစုဝင်တွေကစောင့်ရှောက်တဲ့ delay ရှိနေတာပါ။ဒါကြောင့်မြန်မာနိုင်ငံကတက်ကြီးရွယ်ဦးတွေအတွက်ထိရောက်တဲ့အကူအညီတွေပေးခြင်းနဲ့ဆိုရင်ဆင်းရဲတဲ့မိသားစုတွေကိုထောက်ပံ့တာနဲ့ရက်ွက်ခြေဆိုင်စောင့်ရှောက်ပြုစုမှုတွေလုပ်နိုင်ဖို့အတွက်အရင်းနှီးတွေချထားပေးတင်ပါတယ်လို့ပေါမခနှုတ်ရဲ့အကြံပေးချက်ကိုဖော်ပြထားပါတယ်
။ဒေါက်ခင်မျိုးတက်ပါရှင်။အခုတော့စနေနေ့ခင်းအစီအစဉ်အတွက် American 3 English စာသင်ခန်းစာကိုထုတ်လွှင့်ဖို့အချိန်ရောက်ပြီဆိုတော့ဒေါ်လာလာတန်းကဆက်လက်တင်ဆက်မှာပါရှင်။
Digrim ne chimpyame idiom atong ga
might is right
be phit ba ye sa lung paung ga m i g h t might ga in a i s is r i g h t right ga mana so ro sgai hun ye dai yai di be ga ro in a tong na man ne su de tbo myu phit ba le idiom de be ga le shi ma le naing ma ana shi song da ma mho ka ba paw ma ana shi song naing ga nga lout chin na nga lout me nga lout da man ne nga ma in a shi lo in a nga tong da man ne lo khan yu tha da myu phit ba le di tong ne pat de lo george go pi de u ma ko na sin chi cha ya aw
In this world today, there are still a few leaders who think might is right.
Digri kaba paw ma ana shi yin shi lu tong na ha man ne tong tin ne lu lek khan ne khong saung tchu chi ni se phit da tui ya de lu thi be ya ba de u ma ko naw ta khaw na sin chi cha ya aw
In this world today, there are still a few leaders who think might is right.
အနာအရှိဆုံးကအနာကိုတုံးပြီးဖြည့်ရှင်းတာမှန်တယ်လို့ယူဆရင် idiom အတုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အတုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါမက်ခိုင်ငွေနှင်းဆိုဟာအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာ Kinder Creation ဆိုတဲ့အောင်မြင်နေတဲ့သဘာဝလူသုံးကုန်ပစ္စည်းတွေကိုရောင်းချနေတဲ့ဆိုင်ကိုကိုထူကိုထထူထောင်ခဲ့ပြီးတော့မြန်မာနိုင်ငံကလူကုန်ကူးခံကြရတဲ့ကလေးငယ်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်ဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကပထမပိုင်းဖြစ်တင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
ပထမဆုံးအနေနဲ့ပေါ့နော်ခိုင်ဝေနှင်းစော်ရဲ့အကြောင်းလေးဒီနေ့ပြောပြပေးပါလားရှင
်အမေရိကန်ပြည်ထောင်စုကတော့2013ခုနှစ်မတ်လအနေစပြီးတော့ကျွန်မမျိုးသားနဲ့အတူတူကြောင်းလာပါတယ်2003မှာဂျပန်အစိုးရပညာသင်စုကိုရှောက်လိုက်တဲ့အခါမှာဆမ်ဝဲအောင်ကွာရောအိုဆာကာမှာ9လဂျပန်သာသင်ခွင့်ရပါတယ်ဂျပန်9လဂျပန်သာသင်ပြီးတော့နီကျူအောင်ပြီးတော့ဂျပန်နိုင်ငံရဲ့တိုကျိုတက္ကသိုလ်မှာစတန်တက်ခွင့်ရပါတယ်အဲ့တော့တိုကျိုတက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုပဲဆက်ပြီးတော့မာစတန်ဆက်တက်ပြီးတော့တစ်ဖက်မှာလည်းဒီလူသားဆိုင်ရာလုံခြုံရေး human security ပေါ့အဲ့ဒီဘာသာရပ်နဲ့တွဲထားတဲ့မာစတန်ကိုလည်းကျွန်မဆက်တက်ခွင့်ရပါတယ်နောက်2013ခုနှစ်ဧပြီလမှာဒီလူသားဆိုင်ရာလုံခြုံရေး human security ဘာသာရပ်ကနေပြီးတော့ political economy ပေါ့နော်နိုင်ငံရေးစီးပွားရေးပညာရပ်နဲ့ PhD ဒေါက်တာဘွဲ့ကိုရခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ဒီလူသားဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့သုတေသနအတွက်မြန်မာနိုင်ငံကိုအခောက်ပေါင်းများစွာကျွန်မပြန်ပြီးတော့သုတေသနလုပ်ခဲ့ပါတယ်အဲ့လိုလုပ်ရင်းနဲ့အဲ့မှာလူကုန်ကူးခံရတဲ့ကလေးငယ်တွေနောက်ဟိုစစ်ဘေးဒုက္ခကြုံခဲ့ရတဲ့မိသားစုတွေဒီလိုဘဝအကြောင်းမဆတဲ့ဟိုလူတွေနဲ့ကျွန်မအများကြီးအလုံးလုံးထိတွေ့ဆက်ဆံဝင်ရပါတယ်သူတို့တွေကနေတစ်ဆင့်အခုဒီကုမ္ပဏီချောင်းမှုဆိုတဲ့ဒီစိတ်ကူးလေးဖြစ်လာတယ်လို့ဟိုပြောလို့ရပါတယ
်ခုလိုအမေရိကန်ပြည်ထောင်စုမှာကုမ္ပဏီချောင်းမှုစိတ်ကူးကမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေနဲ့ထိတွေ့မှုကနေရတယ်ဆိုတော့ဘယ်လိုဆက်ဆံမှုရှိပါလဲရှင
်ဒီလိုဘဝတွေအကြောင်းမသားတဲ့လူတွေနဲ့ကျွန်မအများကြီးအလုံးအတူလှုပ်ခဲ့ရတဲ့အခါမှာသူတို့စီကတစ်နေ့တစ်နေ့ဘလို့ရုန်းကန်နေရလဲဒီအသက်ရှင်တန်ဖို့အတွက်ရှင်တန်နေတဲ့ဆိုစိတ်တစ်ခုရဲ့နဲ့မရဘူးဆိုတော့စိတ်ဓာတ်နောက်ဟိုဘာကြုံလာကြုံလာဖြစ်ချင်တာကိုရအောင်လုပ်နိုင်တယ်ဆိုတော့စိတ်ဓာတ်ကလေးတွေပေါ့နော်ဒီလိုစိတ်ဓာတ်တွေကိုကျွန်မအများကြီးလေ့လာဝင်ရပါတယ်အဲ့တော့ဒီ American ပြည်အောင်စုရောက်လာပြီးတဲ့အခါမှာဒီမှာ Indonesia နိုင်ငံ Jakarta မြို့မှာရှိတဲ့ ASEAN ရုံးချုပ်မှာလှုပ်ရှားလိုက်တော့အဲ့မှာလည်းအလုပ်ရပါတယ်အဲ့တော့ ASEAN မှာအလုပ်ရတဲ့အခါမှာဒီမှာ ASEAN မှာ Senior Officer အနေနဲ့အမျိုးသမီးရယ်ကလေးငယ်ရယ်နောက်ဘောနော်ရွှေပြောင်းလုပ်သားတွေနဲ့ပတ်သက်တဲ့ဌာနမှာဒီမှာလှုပ်လှုပ်ခွင့်ရပါတယ်အဲ့မှာလှုပ်နေတဲ့အခါမှာလည်းဒီမြန်မာနိုင်ငံကနေလာတဲ့ Boat People အပါအဝင်ဒီဒုက္ခတွေတွေကိုရွေးချယ်မှုမပါဘဲနဲ့နိုင်ငံမဲ့သွားရတဲ့သူတွေနဲ့လည်းကျွန်မအများကြီးလှုပ်လှုပ်ခွင့်ရပါတယ်။ကိုဟိုတက်ဆွမ်းတလောက်လေးကိုနိုင်ငံအတွက်ကိုလှုပ်ပေးတယ်ဆိုတဲ့စိတ်ဓာတ်နဲ့ကျွန်မအများကြီးဟိုပီတိဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ခါမှာ အဲ့ဒီမှာကျွန်မဟို14လသားအရွယ်သားလေးကိုကျွန်မအမေရိကန်မှာထားခဲ့ရတော့အမေလောက်တဲ့လူနဲ့ဝေးမနေစေချင်တာကြောင့်ကျွန်မအာဆီယံမှာအလုပ်ထွက်ပြီးတော့ဒီကိုပြန်လာခဲ့ပါတယ်ဒီကိုပြန်လာတဲ့အခါမှာဒီကျွန်မတို့အိမ်ကိုလာလာပြီးတော့ကူပြီးတော့တန်ရှင်းလုပ်ပေးတဲ့ဒီကျွန်မတို့မြို့မှာနေတဲ့ဒီမိခင်တယောက်ပေါ့နော်သူနဲ့ကျွန်မအတီးဝင်ရပါတယ်အဲ့လိုတီးတဲ့အခါမှာသူ့ရဲ့သမီးလေး12နှစ်သမီးရွယ်သမီးလေးကဒီ organic lip balm ပေါ့နော်နှကမ်းမြည်လေးတွေကိုအိမ်မှာလုပ်ပြီးတော့သူ့အမေရဲ့အတွက်သူကဟိုကြိုကူပြီးတော့အလုပ်ကူလုပ်ပေးတာပေါ့နော်အဲ့ဒီဒီဟာလေးကိုကျွန်မမြင်ပြီးတိတ်သဘောကျသွားတယ်အဲ့တော့ဘာလို့ရင်ကောင်းမလဲဆိုတော့ကျွန်မစဉ်းစားနေတဲ့အချိန်မှာဒီတားအမိညာနဲ့တွဲခွင့်ရတဲ့အတွက်ကြောင့်မလို့သူ့ရဲ့ဘဝလေးတွေကိုပို့ပြီးတော့အမြင့်တက်စေချင်တယ်ဆိုတဲ့စိတ်ဓာတ်နဲ့အဲ့ဒီစိတ်နဲ့ပဲကျွန်မဒီ company ကိုစလုပ်ဖို့ဆုံးဖြတ်လိုက်တာပါဘာလို့လဲဆိုတော့ဒီအိမ်တန်ရှင်းရလာလို့ပြီးတဲ့အမျိုးသမီးကသူကပိန်အောင်ရေးကံလည်းမကောင်းဘူးတော်တော်လေးရုန်းကန်နေရတယ်ဆိုတော့ဒီလိုပြောပေါ့နော် single mother တွေကိုကူညီပေးခြင်းနဲ့ဆိုတော့ program လေးကိုကျွန်မဆက်လုပ်ကြည့်နေတာပေါ့နော်အလုပ်ကနေပြီးတော့အဲ့တော့ဟိုသူနဲ့အတူတူပေါင်းလို့ဖို့ကျွန်မသူ့ကိုကမ်းလှမ်းတယ်ဒါပေမဲ့သူကဒီစီးပွားရေးထဲမှာဟိုစိတ်ကမပါဘူးဖြစ်နေတာပေါ့အဲ့တော့သူကမလုပ်ချင်တော့ပဲလေကိုပဲဒီဟာကိုဆက်လုပ်မယ်ဆိုပြီးတော့အနေထံချပြီးတော့ဆက်ပြီးတော့သူ့တေသနာဘက်မှာလည်းကျွန်မအားစိုက်ပြီးတော့ဘယ်ပစ္စည်းတွေကိုသုံးရင်အရေးပြားအတွက်ကောင်းမလဲအထူးသဖြင့်မြန်မာလူမျိုးဖြစ်တဲ့ကျမအမိနဲ့ကျမအမေမှာသုံးတဲ့ပစ္စည်းကျမအဖွားတွေသုံးခဲ့တဲ့မြန်မာပြည်မှာသုံးမှသုံးရတဲ့ပစ္စည်းမှာအုံးစီတို့စနွင်းတို့ဒါတွေကအသားရုံမှာဘလို့ထိတွေ့မှုရှိလဲဘလို့ကောင်းလဲဒါတွေကိုဒီအမေရိကန်နိုင်ငံကအကြီးပညာနဲ့ဒီပစ္စည်းမျိုးထုတ်ရင်နောက်တစ်ခုကအဓိကဓာတ်ရုပ်ပစ္စည်းလုံးဝမပါဘူးမွေးကျင်းစကလေးကစပြီးတော့အသက်ကြီးတဲ့ဖိုးအဖွားတွေအထိဘလို့အသားရည်မျိုးမဆိုသုံးလို့ရတဲ့ပစ္စည်းမျိုးကိုကျွန်မထုတ်ကြည့်ချင်တယ်ဆိုပြီးတော့ဇက်တိုက်စမ်းတက်မှုတွေလုပ်ပါတယ်နောက်ပြီးတော့ဟိုတက်ဆိုင်ရာဒီဓာတ်ခွဲကနေမှလည်းကျွန်မပစ္စည်းတွေကိုကျွန်မဓာတ်ခွဲပြီးတော့အဓိက toxic ပေါ့နော်ဒီပယ်ပစ္စည်းမှမှအစိတ်မဖြစ်စေရဘူးဆိုတဲ့အစိတ်နဲ့ကျွန်မအဲ့ဟာတခြားစစ်ဆေးပါတယ်ဒါလည်းအကုန်လုံးတခြားစစ်ဆေးပြီးတော့မှကျွန်မ2016 September လမှာ company ကိုစပြီးတော့ online shop ကိုစပြီးတော့လုပ်ပါတယ်ဒီ2019 January 4ရက်နေ့မှာမြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့ကျွန်မအခုနေနေတဲ့ Pennsylvania ပြည်နယ် Emmaus မြို့မှာကျွန်မဆိုင်ကိုစဖွင့်နေပါတယ
်။အဲ့တော့ဒီဆိုင်ကိုစဖွင့်နေဆိုတော့ဆိုင်နာမည်ကဘာပါလဲရှင
်။ဆိုင်နာမည် Kindness Creations ပါ။ Kind ဆိုတဲ့ဒီဟာလေးကိုကျွန်မအတန်တွက်ကိုယူပြီးတော့ကိုပေးတဲ့ message ကလည်းကဘာမြေကြီးပေါ်မှာလည်းကိုကကျင်နာရမယ်။ဘာလို့လဲဆိုတော့အခုဆိုရင်ကဘာဝဘေးရနေရအမျိုးမျိုးခုပြီးတစ်ခုဖြစ်ပေါ်နေရတယ်။ဒါဘာဖြစ်လို့ဆိုတော့ကဘာမြေကြီးကလည်းတစ်ပြေးပြေးနဲ့ပြတ်သုံးလာတယ်ဆိုတဲ့အနေထားပေါ့နော်။အဲ့လိုမျိုးရှိနေတယ်ကြောင့်မလို့အသီးစိတ်ကလေးနဲ့စင်ကျင်ပြီးတော့အမိုက်ပြစ်တာအစခနာကိုမှကိုသုံးတဲ့ပစ္စည်းကအစကိုအိမ်မှာရတဲ့ရေကအစဘယ်လိုမျိုးခြွေတာပြီးတော့ဘယ်လိုကောင်းမွန်တဲ့နီလန်းလေးနဲ့သုံးမယ်ဆိုရင်ကဘာမြေကြီးအတွက်ဘယ်လိုကောင်းမွန်မလဲ။နောက်တစ်ခုကကိုအသားရည်ပေါ်မှာတင်းတဲ့ပစ္စည်းတွေအစိတ်တက်กินရမယ်ဓာတ်ရုပ်ပစ္စည်းกินရမယ် KIND ရာ Kinder ဆိုလို့ရှိရင်ဒါလူတိုင်းသိတယ်ပေါ့နော်ဒါပေမဲ့ကျမနာမည်နဲ့ပါပေါအောင်ဆိုပြီးတော့ဒီ Kinder Creations ဆိုပြီးတော့နာမည်ပေးခဲ့တာပါ
နောက်ကျမစိတ်ဝင်စားတဲ့ချက်ကဒီ Kinder Creations Company ကနေမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေကိုပေါ့နော်တနင်္ဂနွေတပိုင်းပဲလို့အကူအညီပေးနေတဲ့ဆိုတာရဲ့နောက်တစ်ချက်ကတော့အရင်အတွေ့အကြုံရပါတော့အထူးသဖြင့်ရွယ်မြောက်သေးသူတွေရဲ့လူကုန်ကူးအခြေအနေဟာမြန်မာနိုင်ငံမှာဘယ်လောက်စိုးရိမ်ရတဲ့ဆိုရဲ့အချက်ကိုနည်းနည်းရှင်းပြဆေးချင်ပါလိမ့်ရှင်
။ကျွန်မစပြီးတော့ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးသိလာတာ2008လောက်မှာစသိလာပါတယ်။ပထမဦးဆုံးရောက်ဖြစ်တဲ့မြို့လေးကတော့ထိုင်းနိုင်ငံမဲဆိုင်မြို့ပေါ့နော်။အဲ့မဲဆိုင်မြို့မှာကျွန်မရောက်သွားတဲ့အခါမှာဟိုအဲ့တားမှာရှိတဲ့ရွာကလေးတွေပေါ့အကုန်လုံးကြီးပါလောက်ကမြန်မာပြည်ကလာပြီးတော့အလုပ်လုပ်ကြတဲ့လူတွေများပါတယ်။အဲ့မှာအင်မတန်ကိုကအကြောင်းမလှတဲ့ကလေးငယ်လေးတွေပေါ့နော်ဒီရိုးရိုးသားမအလုံမျိုးမဟုတ်ဘူးမကောင်းတဲ့ main ကလေးအဖြစ်ဟိုလှုပ်လှုပ်ခိုင်းနေတဲ့ကလေးငယ်လေးတွေခိုင်တွေးခဲ့တဲ့ main ကလေးဆိုရင်အဲ့ကလေးလေးဆိုရင်6နှစ်ပဲရှိပါသေးတယ်တန်သူဒီဒီမကောင်းတဲ့ main ကလေးအနေနဲ့အဲ့ဒီဆိုင်မှာအလုပ်လုပ်နေရတာသူကလူငယ်နှစ်သုံးနှစ်လောက်ခဲ့ရစတယ်ဆိုသူအသက်6နှစ်9နှစ်ကလေးကအင်မတန်ဆိုးဝါးလာတဲ့ဒီအလုပ်ကြီးကိုသူလုပ်နေရတာပေါ့နော်အခုကျွန်မအမေဖြစ်လာတော့ပို့ပြီးရင်တည်းမှာဟိုခံစားမိတာဒီကလေးတွေအနေနဲ့သူတို့ဘဝဒါတာမန်လို့ပဲသူတို့ကယူဆနေတခြားကလေးတွေလည်းသူတို့လိုပဲဒီလိုပဲလုပ်နေမှာပဲလို့သူတို့ယူဆကြတယ်အကြီးအဲ့တော့လူကိုအပြစ်မှန်းတာကယ်တင်လို့ရမယ်ထဲမှာပျက်စီးသွားတဲ့စိတ်ဓာတ်ကိုပြန်ကယ်တင်မှုဆိုတာသူတို့ကိုယ်တိုင်လည်းစူးစမ်းမှကိုယ့်ကိုယ်ကိုရှင်းတမ်းမှုကိုယ့်ကိုယ်ကိုထောက်ပံ့နိုင်မှုစူးစမ်းရုံနဲ့မကဘူးစိတ်ဓာတ်ပြန်လည်နာလန်ထူဖို့ဆိုတာအများကြီးကိုအင်တိုက်အားလိုက်စူးစမ်းမှရမယ်ဆိုတာကျွန်တော်အဲ့မှာလည်းကျွန်တော်မျက်ဝါးထင်ထင်တွေ့ခဲ့ရပါတယ်ဒီငငယ်ရွယ်ရွယ်လေးနဲ့မတော်တရားချင်းခံရတဲ့ကလေးငယ်လေးတွေကကြီးလာတဲ့အခါမှာမူးယစ်ဆေးဆွဲသွားတာအရက်ဆွဲတာနောက်မကောင်းတဲ့ဘက်ကိုပြန်ရောက်သွားတာများပါတယ်ဘာလို့လဲဆိုတော့သူတို့ရင်ထဲမှာခံစားနေရတဲ့ဒဏ်ရာကိုသူတို့ကိုသူတို့လည်းဘယ်လိုကူအမှန်လည်းမသိဘူး သူများကိုလည်းပြောမပြရဲဘူးသူတို့ဖြင့်သူတို့မိသားစုတွေသူတို့မပြောပြရဲဘူးပေါ့နော်ဒါဆိုသူတို့မိသားစုဝင်တွေတချို့ဆိုလို့ရှိရင်သူတို့မိသားစုဝင်တွေကိုယ်တိုင်ကဒီကလေးငယ်လေးတွေငယ်ငယ်လေးတွေကမဟုတ်တရုတ်မတော်တရားလုပ်တာတွေရှိပါတယ်အန်ဒီဒါတွေကိုကျမကသူတို့ပြောပြလို့လည်းသိရတယ်နောက်ကိုယ်တိုင်လည်းညဝါးတင်တွေ့ခဲ့ရတဲ့အခါမှာဒီကလေးတွေကိုကျမဘယ်လိုလုပ်ပေးနိုင်လဲကို့မှာလုံတိုင်တာတွေအများကြီးရှိတယ်မယ်ဒီလိုကလေးတွေကိုမြင်လိုက်တဲ့အခါမှာငါတတ်နိုင်တာဘာမှမရှိပါလားဆိုတော့အင်မတန်ယူကျိုးမရဖြစ်ရတယ်အဲ့တော့ဟိုသူတို့နဲ့တတ်နိုင်ဆုံးပေါ့နော်ဟိုကိုအများတတ်နိုင်တဲ့လောက်ဆက်သွယ်တယ်ကိုသွားတဲ့အခေါက်တိုင်းလေးတတ်နိုင်တဲ့လောက်စူးစမ်းပြီးတွေ့တယ်ဒါပေမဲ့အခေါက်တိုင်းတွေ့ရတဲ့ကလေးတွေကမတူတော့ဘူးအန်တီချို့ဆိုရင်အခုညီမကြီးလေးကိုပြန်လာပြီးတော့အခုအင်းလေးကိုပါတော့မှသူတို့ပြန်အလုပ်လုပ်နေကြပြီအန်တ
ီ
ဒါပေမဲ့သူတို့ဘဝကိုသူတို့ပြောရမှာရှက်တယ်ဒါပေမဲ့ကျွန်မတွေ့တဲ့အခါမှာအများအားပေးတာပေါ့ဒီဟိုအခုကျွန်မစီကဒီဒီမှာကုမ္ပဏီမှာထုတ်လို့ရတဲ့ဟိုရလာတဲ့အကျိုးအမြတ်ထက်80ရာခိုင်နှုန်းကိုသူတို့စီကိုပို့ပေးပြီးတော့သူတို့လေးတွေအနေနဲ့ပညာသင်ခွင့်နောက်တစ်ခုကအစာများများဖတ်စီရတာပေါ့နော်အဲ့တော့ကျမအနေနဲ့ဒါကျမ2008ခုနှစ်မှာစကြုံတွေ့လာရတဲ့ဟာကျမသေတဲ့အထိအတောင့်နိုင်ဆုံးဒီလိုဟိုဘဝဘေးကုသိုလ်ကအကြောင်းမလှတဲ့ကလေးတွေအတွက်တက်ရှင်တန်နိုင်ဖို့ပေါ့နော်အဓိကစိတ်ခွန်အားအတွက်ကျမဘာလုပ်ပေးနိုင်မလဲလုပ်ပေးနိုင်တာကျမအတတ်နိုင်ဆုံးလုပ်ပေးခြင်းတယ်လုပ်ပေးဖို့လည်းကျမဆုံးဖြတ်ထားပါတယ်
မခိုင်ခွေနှင်းစော်နဲ့ဒီဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုတော့နောက်တစ်ပတ်မှာဆက်လက်ထုံးလွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာပါ။
ကျောင်းမီးသွေးသုံးဓာတ်ပစ္စည်းရောကလည်းအစိတ်တန်းတွေထွက်တာနည်းပါအောင် high energy low emission technology လို့ခေါ်တဲ့ HEL နည်းပညာတွေကိုသုံးလို့ရတယ်လို့ပြောကြပါမယ်။ဒီလိုထုတ်ပြီးချိန်မှာထွက်လာတဲ့ပြာအပါဝင်ဆွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကသိပ်ကိုကြီးမားပါတယ်။ဒီဆွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ထိတ်တန်းမျိုးစားကျောင်းမီးသွေးကိုပဲသုံးလို့ရတဲ့အစ်မရဲ့နည်းပညာနဲ့စွန့်ရင်ပိုရပြီးအစိတ်တန်းတွေထွက်တာနည်းအောင်လုပ်နိုင်ပါတယ်။ကြောင့်မိသွေးတုံးဓာတ်ပိစေုံတေယုံကနေအစိတ်တန်းတွေတက်နိုင်တဲ့မြတ်နည်းနည်းပဲထွက်အောင်ကြိုးစားကြပါမယ်။ဒီလိုဓာတ်ပိစေုံတွေကထွက်တဲ့စွန့်ပစ်ပစ္စည်းတွေပြားတွေကိုစေုံဝင်းကျင်တိတ်မဝေးလာတဲ့နေရာမှာလှောင်ကန်တွေနဲ့လှောင်ရတဲ့အခါအန္တရာယ်ရှိနိုင်တယ်လို့ American နိုင်ငံ Texas ပြည်နယ်ကတဘာဝဝင်းကျင် Engineer ဒေါ်အေးအေးကြီးကပြောပါတယ်။
ကြောင်မီးသွေးကိုမလောင်ကျဉ်မှုကောင်းအောင်ဆိုလုပ်ပြီးရှို့တယ်ထွက်လာတဲ့ပြာလေးတွေကိုလေထုထဲမရအောင်နှီးမျိုးစုံနဲ့ဖမ်းတယ်ဆက်အားဖြစ်တဲ့လကောင်တည်ငြိမ်တဲ့ပြက်ဆရာတွေဖမ်းတယ်ပြာလာတဲ့အိပ်ပြာတွေကိုတက်နိုင်နှမရတော့ပြန်တုံးကြည့်တယ်ဥပမာဘီလမြေဆက်တဲ့ခါမှာပြာနဲ့ရောထားတဲ့ဘီလမြေလှုပ်ပြီးတော့ကွန်ကရစ်ဖြောတယ်တချို့ကလည်းအိပ်ပြာတွေကိုအုပ်တွေပါလေလှုပ်တာမျိုးလှုပ်တယ်အခုအရင်တုန်းကဆိုလို့ရှိရင်ပြာတွေကိုတာပေါင်ရုပ်ဖြုတ်မယ်ဆိုရင်အထက်ထက်ထည့်ပြီးမှန်ပြီးတော့ဖို့တယ်အဲ့လိုမျိုးတွေလှုပ်ကြတယ်ပြာတွေကတိတ်များတဲ့ခါကျတော့ဘလောက်ပဲတုံးပေမဲ့လေဒီပြာတွေကများလာတဲ့ခါကျတော့ဆက်ယုံတွေကသူတို့နားမှာပြာကန်ကြီးတွေလုတ်ပြီးတော့ထားထားရတယ်သူကလည်းရေဖို့တောင်တွေပေါ့နော် landfill ဆိုမျိုးဖို့တောင်တွေပို့ပြီးတော့သူကဖို့ရတယ်နောက်ပြီးတော့လည်းထွက်လာတဲ့ပြာတွေကလည်းတချို့ပြာတွေကအဆိုးထွက်တာဘာလို့လဲဆိုကြောင်မီးတွေကိုလည်းရေနဲ့ပြည့်အောင်လုတ်ပြီးတော့နီးရှို့ရတဲ့ခါကျတော့ပြာတွေကရေဆိုးနေတော့ပြာတွေကိုအနေထိုင်အောင်လဲမြေတွေကိုလည်းခြောက်လဲကန်ထားရတယ်အဲ့တော့ကန်ကြီးတွေကတာပေါင်ရုပ်တွေကများများလာတဲ့ခါကျတော့အချောင်းအမျိုးမျိုးကြောင့်ပျက်စီးသွားတယ
်အဲ့ဒီလိုတာပေါင်ရုပ်တွေပျက်စီးတဲ့ဒဏ်ကိုအမေရိကန်နိုင်ငံရဲ့ပြည်내အတော်များများမှာကြုံနေရတာဖြစ်ပါတယ
်ပြာကန်ကြီးတွေပြက်လို့ပြာအဆိုးအချောက်တွေကထွက်လာပြီးတော့အနားမှာရှိရင်မြေချောင်းအင်အိုင်နဲ့ကျသွားတယ်ကွင်းနေတဲ့ကျသွားတယ်တချို့လူတွေမှာဆိုလဲတေသွားတာတွေတော့ရှိတယ်လူတွေတေသွားတယ်ဒဏ်ရာနေရာတွေဖြစ်သွားတာရှိတယ်1982ခုနှစ်ကဆိုလို့ရှိရင်ဗာဂျီးနီးယားမှာဖြစ်တာဆိုလူတွေက125ယောက်တော့တေသွားတာဒါကတော့ကြောင်မီးသွေးတူးလုံးကဖြစ်တာတိတ်မကြသေးခင်က2008ခုနှစ်ကဒီတန်နစီပြည်နယ်မှာကြောင်မီးသွေးတာတမန်ကြီးကပေါက်သွားတာအဲ့ထက်မှာကြောင်မီးသွေးအဲ့ပြာတွေထားထားတဲ့နေရာက84ဧကလောက်ရှိတယ်ပြာရည်အပြစ်တွေက 1.1 billion ဂါလာလောက်ရှိတယ်အဲ့ဓာရီကအနားမှာရှိတဲ့နေရာတွေရောက်သွားတယ်။ရောက်သွားတော့မြေရိုင်းတွေကဧက250ရာ450လောက်ကရှုံနေဖြစ်ကုန်တာ။ပြီးတော့အဲ့ပုံမှာလည်းအဲ့ဓာရီက4ပင်5ပင်လောက်တင်းကုန်ရော။တင်းကုန်တော့အဲ့ဓာရီကိုပြန်လုပ်ရတဲ့ဟာမှာအမတန်မှပတ်စံလဲကုန်နေ။နောက်ပြီးအကုန်လဲပျက်စီးသွားတော့အမတန်မှလည်းဒုက္ခဖြစ်တယ်။နောက်တစ်ခါ2014ခုနှစ်တုန်းကဆိုလို့ရှိရင်ပြီးထုတ်တဲ့ကုမ္ပဏီတစ်ခုပဲ Duke Energy ဆိုရယ်သူ့မှာပြာကန်ရှိတယ်အဲ့ပြာကန်ကပေါက်သွားတာပြာကန်ကရှင်သွားပြီးတော့နားမှာရှိတဲ့မြစ်ထဲရောက်သွားတယ်ပြာတွေက3,000-9,000တန်လောက်ရှိရင်နည်းနည်းတော့ပြာတွေမဟုတ်ဘူးနော် အဲ့ဒါတွေကရောက်သွားတယ်နောက်ပြီးတော့ဂျီကလည်း28မီလီယံကာလလောက်တောင်ရေနောက်တွေဖြစ်သွားတယ်နောက်ပြီးဖြစ်တဲ့နေရာကလည်းနော်ရေပေါင်ကရှိနေတာလည်းဖြစ်နေတယ်ဒီလိုဖြစ်တဲ့ခါမှာပြာကမြစ်ထဲရောက်လို့ရှိရင်မြစ်ထဲမှာရှိတဲ့အပင်တွေတိရစ္ဆာန်တွေနော်ပေကပေါင်ကလေးတွေအကုန်ဖုံးသွားတာလေအဲ့ဒါတွေကလည်းပြဿနာဖြစ်တယ်နောက်ပြီးအိတ်ပြာတွေထဲမှာလည်းခုနပြောခဲ့တဲ့အစိတ်ဖြစ်တဲ့အရာတွေကပါတော့ဒီဟာရေထဲမှာညဉ့်ဉန်းမှုဖြစ်တယ်ပေါ့နော်ဒီနောက်ပြီးပြာကလည်းကျမ်းပြင်ကိုအကုန်ဖုံးသွားတယ်လေအဲ့ဒါဖြစ်သွားတာက North Carolina မှာ2014မှာဖြစ်တဲ့နေရာတွေကဒီ Wisconsin မှာဖြစ်တာလည်းရှိတယ်အဲ့ဒါက2011ခုအဲ့ဒါဖြစ်သွားတာကတာယိုးပြက်သွားတာ Alabama ကလည်းဖြစ်တယ်ဒီ Sulfur Dioxide ကိုထုံးရည်ပြည့်ခြင်းနဲ့ပြန်ဖမ်းတယ်ဖမ်းတဲ့ခါမှာအိတ်ထုံးရည်ပြည့်တွေကိုစအောင်ထားတဲ့ကန်ကြီးကပြက်သွားတာထုံးရည်ပြည့်ခါလာ1000လောက်ကအကုန်လုံးပေါက်ပြီးချွတ်သွားတာတချို့ကြတော့လည်းဘာလို့ဆိုတော့အဲ့လိုထားထားတဲ့နေရာကြီးကဂလိုင်းပေါက်ကြီးဖြစ်သွားတာစင်ခိုးလို့ခေါ်တယ်အဲ့ဒါကြီးကကျွန်ကျသွားတာနော်လေးအေကလောက်ကျွန်ကျသွားတာအဲ့ဒါဘယ်မှာဖြစ်တယ်လဲဆိုဂျော်ဂျီယာပြည်မှာဖြစ်တာ2002ခုနှစ်ကတည်းကဖြစ်တာတချို့ကြတော့လည်းမိုးရွာလို့အဲ့ရတန်တွေကရှန်သွားတာရှိတယ်တချို့ကြတော့လည်းပြာကန်တွေကလုံးဝပျက်သွားတာမြစ်တွေချောင်းတွေနားမှာရှိတဲ့ရှိရောက်တာပေါ့နော်အဲ့ဒီထက်မှအခုအနေနှစ်တွေမကောင်းတဲ့နေရာတွေကအကုန်ပါနေတာပေါ့အနေအမတန်ရှိတယ
်ဆရာဒီဆွန့်ပြပြာတွေနဲ့ပတ်သက်ပြီးတော့နောက်ကျုံရနိုင်တဲ့ပြဿနာတွေပေါ့နော်အဲ့ဒါတွေဆက်ပြောပြပေးပါ
ဆွန့်ပြပြာတွေကဒီလိုအပ်ချက်ပေါ့နော်ဒီပြာတွေကအမေရိကန်မိမှာပြာတွေကများလောအကြီးတော့ပြန်သုံးရတာလဲနော်သုံးတလောက်တသုံးမသုံးနိုင်တော့တော့မြေတွေကအများကြီးလိုတယ်ဒီလိုအချက်ကလည်းအရေးကြီးတယ်နောက်ပြီးတော့တရားစစ်တာအထုတ်တဲ့စေယုံနာမှာလူဝင်နေမယ်ဆိုလို့ရှိရင်လည်းအဲ့လိုပြာကန်နေပါလေအဲ့ဒီကနေပြီးတော့ပောက်တာပွဲတာတခုဖြစ်လို့အဲ့ဒါတွေကထွက်လာရင်ပြာစုဖြစ်ဖြစ်ပြာချောက်ပဲဖြစ်ဖြစ်လူတွေမှာလည်းအမတန်အန္တရာယ်ရှိတယ်ဂေဟာစနစ်မှာလည်းနောက်ဆုံးမိတဲ့နေ့ရိုးရိုးပဲပြာတွေပဲမြစ်ထဲချောင်းနဲ့ရောက်သွားအောင်ဒီမှာရှိတဲ့အပင်တွေနော်တတဘာတွေတည်ကြည်ကြမယ်ပေါ့နော်ပြီးတော့ဒီတဘာဝကလုံးဝပြောင်းသွားမှာပေါ့အဲ့ဒါနေရပြာကန်တွေကအရေးကြီးတယ်ပြာကန်တွေကိုဒါကြောင့်မလို့တိတိချာချာကြည့်ဖို့လိုတယ်သူတို့အများအားဖြင့်ပြာကန်တွေစစ်နေတဲ့တန်းလန်းကနေပြီးတော့လူတွေတောင်တေးရတယ်ရှိတယ်နောက်ပြီးတော့ပမာပြီမှာလည်းငင်းကလေးတွေပါတွေကရှိတယ်အဲ့တော့ဒီလိုပြာကန်တွေနေရာကိုရွေးတဲ့ခါမှာဆိုလို့ရှိရင်လည်းဘယ်နေရာမှာရွေးမလဲနော်အဲ့ဒါကလည်းနေရာရွေးရလဲအရေးကြီးတယ်နောက်ပြီးတော့အင်ဂျင်နီယာရဲ့အနေနဲ့ဆိုလို့ရှိရင်ဒီပြာကန်တွေရဲ့အလေးချိန်ပေါ့နော်သူပြာအလေးချိန်နော်တာယူရအနေထားအဲ့ဒါတွေကိုအမြဲစစ်ဆေးနေဖို့ပေါ့နော်အဲ့ဒါအရေးကြီးတယ်အဲ့တော့သူကလွယ်လွယ်လေးနဲ့တော့ကင်တွဲလို့ရတာမဟုတ်ဘူးတိတိကျကျအမြဲမပြတ်ကြည့်နေမှဖြစ်တဲ့အရာဖြစ်တယ်နောက်ပြီးတော့လေတုထဲမှာအညစ်အကြေးတွေမရောက်သွားရင်တော့လေရေတုထဲလည်းရောက်နိုင်တယ်ညေတုထဲလည်းရောက်နိုင်တယ်အဲ့တော့လေတုထဲမှာတန့်စင်တဲ့ကြောင်းမိတဲ့ပညာဆိုပြီးတော့အကုန်လုံးသိမ်းလို့တော့ရတာမဟုတ်ဘူးเนาะအညစ်အကြေးတွေဒါပေမဲ့ရတဲ့လောက်ရတဲ့ဟာကညေထဲမှာလေထဲမှာညေထဲမှာရေထဲမှာရောက်သွားလို့ရှိရင်တတိချာချာမလုပ်လို့ရှိရင်ပမာပြမှာရှိရဲ့မြေချောင်းအင်အိုင်တွေကအကုန်လုံးပေါ့เนาะပြဿနာတွေဖြစ်သွားနိုင
်ညူကလီးယားလောင်စာသုံးဒါဗစ်ဆက်ယုံတွေတစ်စုံတစ်ခုဖြစ်ရင်ကျောင်းရတဲ့အန်ဂျယ်တိတ်ကြီးကြကိုတိတိတသာမြင်နိုင်တဲ့အတွက်တိတ်ကြောက်ကြပါမယ်။ကျောင်းကြီးတွေဒါဗိဆန်ကလည်းရလာအန်ဂျယ်ကိုချက်ချင်းမမြင်နိုင်တဲ့အတွက်တိတ်မကြောက်ကြပါဘူး။နောက်တစ်ပတ်မှာတော့နောက်ဆက်တွဲကျုံလာနိုင်တဲ့အန်ဂျယ်တွေအကြောင်းကိုဆက်တင်ပြပေးပါမယ်ဆိုတော့ပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ်။
တော်ခင်မြတ်သက်တင်ဆက်နေတဲ့သိပ္ပံနဲ့နီးပညာကဏ္ဍပါရှင်စနေနေ့ခင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်ပါခင်ဗျာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဟာမကြသေးခင်ကပဲစီးရီးယားအစိုးရအနေနဲ့လူမဆန်စွာရက်ဆက်ကြမ်းကြုတ်မှုတွေလုပ်နေနိုင်အောင်ဆက်လက်ပံ့ပိုးထောက်ခံပေးနေတဲ့သူရဲ့မဟာမိတ်ရုရှားနဲ့အီရန်တို့ရဲ့လူရည်တွေကိုပေါ်လွင်စေတဲ့ဓာတ်ပုံတွေနဲ့အစီရင်ခံစာအစ်စ်ကိုလူသိရှင်ကြားထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂနဲ့ယုံကြည်စိတ်ချရတဲ့လူခွင့်ရေးအဖွဲ့ရဲ့အဆိုအရ2011ခုနှစ်ကနေစတင်ခဲ့တဲ့စီးပီးယားပြည်တွင်းစစ်အတွင်းလူဦးရေ၄သိန်းကျော်တည်ဆုံးခဲ့ရပြီးအများစုဟာအရက်သားတွေဖြစ်ကြပါတယ်။2012ခုနှစ်ကစလို့စီးပီးယားအဆိုအရဟာလူနေထူထပ်တဲ့နေရာတွေကို၄ချောင်းကနေတက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေချိန်ရွယ်ပစ်ခတ်တာမျိုးတွေမဟုတ်ဘဲထိကျင်ဟာထိဆိုပြီးတော့ဘုံကျဲချတာမျိုးတွေပြုလုပ်ခဲ့ပါတယ်။အဆက်အစိုးရဟာလူနာတွေနဲ့ဆေးဝင်နှန်းတွေတည်ကြည်စေဖို့အတွက်အလက်ပိုးဆေးရုံကိုစနစ်တကျချိန်ရွယ်ပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အဆက်အစိုးရဟာဖမ်းဆီးထိန်းသိမ်းထားတဲ့အရက်သားတွေကိုစနစ်တကျနှိပ်စက်နေရာမှာ မကြခဏရဲနှစ်တာလျှက်စစ်နဲ့တို့တာမဒိန်ကျင်တာမျိုးတွေပြုလုပ်နေပါတယ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အစိုးရစီးရီးယားအစိုးရဟာလူပေါင်း6000ခွဲကနေ32000နီးပါးကို2011ခုနှစ်ကနေ2016ခုနှစ်ကြာမှာဖမ်းဆီးခဲ့ပါတယ်ဒါရီမကအဆက်အစိုးရဟာဥပဒေနဲ့မညီတဲ့တပ်ဖြတ်မှုတွေကိုခွင့်ပြုခဲ့တယ်လို့စစ်အကျဉ်းထောင်တွေကတခုဖြစ်တဲ့စေတန်ယာစစ်အကျဉ်းထောင်အတွင်းမှာလူပေါင်းထောင်နဲ့ချီးပြီးတော့ကျိုးပေးကွပ်မြက်ခဲ့ပါတယ်တပ်ဖြတ်ခံရသူတွေရဲ့ကျွင်းကြံတဲလွန်စားတွေကိုဖျောက်ဖျက်ဖို့အတွက်အကျဉ်းထောင်အတွင်းမှာမီးတကြိုဆက်တိစောက်ထားတယ်လို့ယုံကြည်ရတဲ့အကြောင်းယာယီလက်ထောက်ဝန်ကြီးစတုဂျွန်းစ်ကပြောဆိုပြောပါတယ်ရုရှားနဲ့အီရန်ရဲ့အကျဉ်းမဲ့ထောက်ခံမှုရနေတာကြောင့်အဲ့ဒီလိုတုံ့လုံ၆ချားစီတဲ့ရက်ဆက်ကြမ်းကြုတ်မှုတွေပြုလုပ်နေတာဖြစ်နိုင်တယ်လို့ရှုမြင်တဲ့အကြောင်းပြောပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်ကကာဇက်စတန်နိုင်ငံအစတနာမှာကျင်းပတဲ့ညီလာခံမှာတေဆိုးမှုတွေလျှော့ချဖို့နဲ့အကြမ်းဖက်မှုတွေကျဆင်းသွားအောင်အဓိကပြိပခဖြစ်ပွားနေတဲ့နေရာတွေအတွင်းစစ်မဲ့ထပ်မံမဖြစ်ပွားရအောင်လျှော့ချတဲ့လှုပ်ဆောင်မဲ့ဒေသအဖြစ်သတ်မှတ်ဖို့ရုရှားတူရကီနဲ့အီရန်တို့သဘောတူညီမှုရခဲ့ပါတယ်အတိတ်ကာလကအပြစ်ခရက်စရေးသဘောတူညီချက်စာချုပ်တွေပြက်ပြားခဲ့ရတဲ့အပေါ်မှာအမေရိကန်ပြည်အောင်စုကတန်တရားရှိနေပါလေ။စီးရီးယားဆိုရအနေနဲ့အရက်သားတွေနဲ့အတိုက်ခံအဖွဲ့တွေပေါ်တိုက်ခိုက်နေတာတွေကိုရပ်ဆိုင်းပြီးရုရှားအနေနဲ့သဘောတူညီချက်ပေါ်အာဆတ်ဆိုရဘက်ကလိုက်နာဆောင်ရွက်ဖို့တာဝန်ခံရမှာဖြစ်တဲ့အကြောင်းလက်ထောက်ဝန်ကြီးဂျုံးစ်ကပြောပါလေ။ရုရှားအနေနဲ့စီးရီးယားဆိုရကိုကုလသမဂ္ဂရင်နန်းတွေကိုမတိုက်ခိုက်အောင်အလက်ပုံမျိုးအရှိပိုင်းကိုမဖြစ်စည်းအောင်ဓာတုလက်နက်တွေကိုအသုံးမပြုအောင်ထိထိရောက်ရောက်စောင့်ကြည့်ရမှာဖြစ်ပါတယ်။များမကြသေးခင်ကလာရောက်လေပတ်ခဲ့တဲ့ခီးစဉ်အတွင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဗရော့ကစီးရီးယားအရေးကိုစစ်ရေးနီးလန်းနဲ့အပြေမရှာနိုင်တဲ့အကြောင်းအသိမှတ်ပြုပြောကြားခဲ့တယ်လို့ရုရှားရဲ့ဩဇာအရှိန်အဝါကိုအသုံးပြုပြီးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်အမြန်ဆုံးလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
G7 ဆက်မှုထိပ်သီး9နိုင်ငံရဲ့အီတလီနိုင်ငံဆစ်စလီချမ်းမှာတောက်ကြံနေချင်းပါခဲ့တဲ့ညီလာခံမှာအဓိကအခြေတင်ပြောကြတဲ့ကိစ္စရပ်ကတော့ရာသီဥတုပြောင်းလဲမှုဆိုင်ရာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တုန်းကအမေရိကန်ကလက်မှတ်ရေးထိုးခဲ့တဲ့ပါရီသဘောတူညီချက်အတိုင်းဖန်လုံရင်တန်းရယ်ထုတ်လွှင့်မှုတွေလျှော့ချဖို့ဆက်ပြီးလှုပ်တယ်မတင်အခုအစည်းအဝေးမှာခေါင်းဆောင်တွေရဲ့ပြောကြားချက်တွေပေါ်မှာမူတည်ပြီးသမ္မတထရမ့်ကဆုံးဖြတ်မှာဖြစ်ကြောင်းသမ္မတရဲ့စီးပွားရေးအကြံပေးအဖွဲ့ခေါင်းဆောင်ကပြောပါတယ်။ဒါစင်းနဲ့ချီတဲ့ကပ်တက်ခရီးယန်လေးစီးလာတဲ့ဘတ်စကားတစီးကိုအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာတနတ်သမားတွေပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူအများပြားတေဆုံးလာတာကိုတုံ့ပြန်တဲ့အနေနဲ့လေဗျားနိုင်ငံမှာအစ္စလာမစ်တပုံတွေလေ့ကျင့်အားတပုံတွေခြေကုပ်ယူထားတဲ့နေရာလိုယူဆရတဲ့နေရာကိုအီဂျစ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။တနင်္လာနေ့ဗြိတိန်နိုင်ငံမန်ချက်စတာအားကစားရုံအသေးခံဘုံးဖောက်ခွဲမှုအပြီးအရေးပါတဲ့ထိလွယ်ရှလွယ်တင်းချက်လက်တွေပေါက်ကြားမှုအတွက်အမေရိကန်ပြည်ထောင်စုမှလုံးဝတာဝန်ရှိပါကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။ဗြိတိရှ်အရာရှိတွေကထုတ်မပြောသေးတဲ့အချက်လက်တွေကိုအမေရိကန်သတင်းစာတွေမှာဖော်ပြတာဟာအတွက်အရာရှိတွေကမကျေနပ်ကြောင်းထုတ်ဖော်ပြောဆိုခဲ့တဲ့နောက်ဝင်းနီ Tillerson ရဲ့ပထမဆုံးဗြိတိန်နိုင်ငံခီးစင်မှာအခုလိုအမေရိကန်ပြည်ထောင်စုဘက်ကပေါက်ကြားမှုအတွက်စိတ်မကောင်းဖြစ်ရကြောင်းတောင်းပန်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာ IS တွေ့ကြော်နဲ့ဆက်နွှဲနေတဲ့တပုံတွေထဲမှာနိုင်ငံရခြားလာတဲ့တိုက်ခိုက်သမားတွေပါပြီးဒီထဲမှာမလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံသားတွေပါဝင်နေပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်မှုကတော့ဒီကမှာရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်အီတန်စင်ပါ။အင်ဂျင်နီယာကတော့ James Harmon ဖြစ်ပါတယ်ရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.